Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီ9ရက်ဗိုလ်ဓူညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုက်ရိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ American အစိုးရဟာအာရှပစိဖိတ်ဒေသကိုအလေးထားသွားမယ်လို့နိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံကြီးဝန်ကြီး Anthony Blinken ကပဲ Russia Ukraine ပဋိပက္ခဖြစ်ရှင်တန်တမန်ကြီးကအကောင်းဆုံးပါလို့ဆိုလိုက်ပါတယ်။ Hong Kong မှာတော့ COVID စီမံစီကံတင်းကျပ်လိုက်ပြီး Zero COVID ပြည်ဟာသာအကောင်းဆုံးလို့အုပ်ချုပ်ရေးမှူးကဆိုပါတယ်။အဲဒီနောက်တော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီကိုလက်နက်နဲ့လေယာဉ်စီပိတ်ပင်ရေး American အောက်လွှတ်တော်နိုင်ငံကြီးကော်မတီဥက္ကဋ္ဌက
Since the coup, the military has subjected the Burmese people to senseless and brutal violence.
Red Tauti Thakhan Taungchi Phankhan Kaya Da Gu Pyo Dwa Da Ba. Phan Myo Ne Twin Ma Ro Sit Bet Yet Bet Wun Nae Rue Nout Twat Pho KNU Ga Tarit Pe Lai Ba De. Naw Shan Phi Ne Ma Ro Taung Bai Yo Myaw Bai Ma Ba Si Ye Tin Ma Ni Ba De. Ari Naw Do Naing Ga Ga Tarin Ta Pou Ne Bo Lu Nya Pat Sin Lu Lu Ne Chan Ma Yi. Naw U Chaw San Da Ye Nya Ma Yi Sin Ne Kan Ne အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်လိန်ပါတို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာကွက်လုခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်သမ္မတဘိုင်ဒန်အစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းအဲ့ဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတွက်တမကပဲတကဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်ကြောင်းဩစတြေးလျနိုင်ငံကိုအသွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုလန်ခုလတ်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။ကွက်တစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးအတွက်ဖြန့်ချိရေးလုပ်ငန်းတွေအင်ဒိုပစိဖိတ်ဒေသအတွင်းရေချောင်းအရအနိုင်ကျင့်ဗိုလ်ချမှုတွေကိုတွန်းလှန်ကာကွယ်ရေးလုပ်ငန်းတွေနဲ့အသစ်ပေါ်ထွက်လာတဲ့နည်းပညာတွေကိုအကျိုးရှိစွာအသုံးချနိုင်ရေးစတဲ့ကျယ်ပြန့်နှက်ရှိုင်းတဲ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့ကဏ္ဍကပါဝင်လာနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလေးနိုင်ငံအဖွဲ့အတွင်းအမေရိကန်ကဆောင်ရွက်နေတဲ့လုပ်ငန်းတွေဟာတည်ဆောက်ရေးခွန်အားများဝယ်ပေးရေးတူညီတဲ့လုပ်ငန်းတွေကိုထပ်မလုပ်မိစေအောင်မတူညီတဲ့မဟာမိတ်တွေဖွဲ့စည်းရေးစတဲ့လုပ်ငန်းတွေနဲ့လာသရန်တူညီကြောင်းသူကပြောပါတယ်။အဲ့ဒီလိုမဟာမိတ်အုပ်စုတွေဖွဲ့လိုက်ခြင်းကအဖွဲ့ထဲမှာပါတဲ့နိုင်ငံတွေအနေနဲ့ဥရယာတီပြောင်းလဲမှုကိုဗစ် -19 နဲ့နည်းပညာသစ်တွေစမ်းသပ်တည်ထွင်ရေးစတဲ့အရေးပါတဲ့လုပ်ငန်းတွေကိုပိုပြီးအာရုံစိုက်လုပ်ခွင့်ရသွားကြတယ်လို့လည်းဝန်ကြီးဘလင်ကင်ကဆက်ပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဩစတြေးလျကနေဖီဂျီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုပုံမကြီးထွားလာနေတာကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတူဦးအနေနဲ့နှစ်ပေါင်း40အတွင်းဖီဂျီနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါရခင်ဗျာ။ရုရှား-ယူကရိန်းပြည်ပခါကိုတန်တမာရေးအရာဖြည့်ရှင်းခြင်းဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။ဝန်ကြီးဘလင်ကင်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြင်သစ်၊ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဒီကိစ္စကိုဆွေးနွေးတိုင်ပင်ဖို့ရှိပါတယ်။အလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဟာဒီကိစ္စပြေလည်ရေးအတွက်နီလန်းနဲ့တွယ်နဲ့ကြိုးစားဆောင်ရွက်နေပါတယ်။ပထမတစ်ခုနဲ့အလုတ်တင်ဆုံးနီလန်းဖြစ်တဲ့တန်တမာရေးနီလန်းနဲ့တစ်ဖက်မှာကြိုးစားဆောင်ရွက်နေတဲ့တစ်ချိန်ထဲမှာပဲရုရှားဘက်ကရန်လိုတဲ့အပြုအမူတွေလုပ်မလာအောင်ကြိုတင်ဟန်တာတဲ့နီလန်းကိုလည်းကျွန်တော်တို့အသုံးချနေပါတယ်လို့ဩစတြေးလျနိုင်ငံမှာကျင်းပမဲ့ကွက်လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီအိုဘွဲကိုအသွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ရုရှား-ယူကရိန်းပြည်ပခပြည်လည်ရေးအတွက်လှနဲ့ချီလှုပ်ဆောင်ရလိမ့်မယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကလည်းမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ပြည်ပခဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ရင်ဆိုင်နေရတဲ့တင်းမာမှုဖြစ်တယ်ဆိုတာကိုရှင်းတွေ့လို့မရကြောင်းဒါကြောင့်နိုင်ရင်အနေငယ်တွေ့ဆုံဆွေးနွေးလိုက်ုံနဲ့ဒီပြဿနာမပြေလည်သွားနိုင်ကြောင်း KF မြို့မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံပြီးမှသမ္မတမက်ခရွန်ကပြောပါတယ်။သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိုက်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့တန်တမာရေးနှီးလန့်အရာကြိုးပမ်းအားထုတ်မှုတွေဟာအလုပ်ဖြစ်ပေမဲ့အခြေအနေတွေဟာတင်းမာနေသေးပဲလို့ ယူကရိန်းနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာတင်းမာနေဆဲဖြစ်ပါတယ်။ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှာရှိနေပါတယ်။တန်တမာရေးနီလာရကျိုးပတ်မှုတွေဟာတင်းမာမှုတွေကိုလျော့ကျစေပါတယ်လို့စပိန်နိုင်ငံသားရေးဝန်ကြီးဟိုဆေမန်နူအယ်အယ်ဘာရက်စ်နဲ့တွေ့ဆုံပြီးမှယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလေးဘာကသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာပါ။ဥရောပတိုက်တွင်းကနိုင်ငံတစ်ခုချင်းစီရဲ့အနာဂတ်လူညွန်ရေးဟာလက်ရှိပဋိပက္ခကိုဥရောပနိုင်ငံတွေကဘလို့တုံ့ပြန်ဆောင်ရွက်တယ်ဆိုတဲ့အပေါ်မူတည်နေကြောင်းယူကရိန်းနိုင်ငံသားဝန်ကြီးကပြောပါတယ်။ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကရုရှားနဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးဒီပြဿနာပြည်လည်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ပြီးနောက်တနေ့မှာယူကရိန်းနိုင်ငံသားဝန်ကြီးကူလေးဘာကအခုလိုပြောကြားလိုက်တာပါလက်ရှိပြည်ပခပိုဆိုးလာအောင်ရုရှားဘက်ကစတင်လုပ်ဆောင်မယ်မဟုတ်ဘူးဆိုတဲ့ကတိကိုရုရှားသမ္မတထံကသူရရှိခဲ့တဲ့အကြောင်းသမ္မတမက်ခရွန်ကပြောပါတယ်ဒါပေမဲ့ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့အင်အားတသိန်းကျော်ပို့ထားတာဟာအနောက်အုပ်စုလိုလားတဲ့ယူကရိန်းရဲ့သဘောထားပြောင်းလာအောင်ယူကရိန်းကိုဝင်ရောက်သိမ်းပိုက်ဖို့သမ္မတပူတင်အနေနဲ့အလေးနက်ထားစဉ်းစားထားပုံရကြောင်းအမေရိကန်ကသတိပေးပြောကြားလိုက်ပါတယ်ခင်ဗျာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အတွက်ဥရောပတိုက်ကို LNG တဘာဝတန်းွေတင်ပို့မှုကိုအနောက်ရှေ့ဖြစ်နေတာကြောင့်ဥရောပတိုက်ကိုတဘာဝဓာတ်ငွေရေတင်ပို့ပေးဖို့ဂျပန်နိုင်ငံကအဆိုပြုထားကြောင်းဂျပန်ကုန်သွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်ပုဂ္ဂလိကပိုင်ကုမ္ပဏီတွေရဲ့ဓာတ်ငွေရေတင်တင်မောတွေဟာဥရောပတိုက်ဘက်ကိုလမ်းကြောင်းပြောင်းသွားနေကြပြီလို့ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီပြောပေမဲ့တင်မောဘနစီနဲ့ဓာတ်ငွေရေဘလောက်ကိုတင်ပို့ပြီးပြီဆိုတာကိုထုတ်ဖော်ပြောဆိုဖို့တော့ငြင်းဆန်ခဲ့ပါတယ်မလအတွင်းဓာတ်ငွေရေတင်ပို့တဲ့တင်မောတွေကိုထပ်ပို့ပေးဖို့ရှိပေမဲ့ဂျပန်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်ကိုအရင်ဖြည့်ဆည်းပြီးမှအဲ့ဒီလိုပို့မှာဖြစ်တယ်လို့ကုန်သွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါရယ်ရုရှားရဲ့ဓာတ်ငွေတွေအပေါ်အများစုမိခိုအားထားနေရတဲ့ဥရောပတိုက်အနေနဲ့ယူကရိန်းပြည်ပခဖြစ်ခဲ့ရင်ဓာတ်ငွေရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတာပါဥရောပတိုက်ရဲ့လိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးဖို့အမေရိကန်နဲ့ဥရောပတိုက်နိုင်ငံတွေဘက်ကသူတို့ထံအကူအညီတောင်းဆိုလာတယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးကိုအီချီဟာဂီယူဒါကပြောပါရယ်အခုလိုဥရောပတိုက်ကိုဓာတ်ငွေရေတင်ပို့တဲ့အတွက်ဂျပန်ကုမ္ပဏီတွေအနေနဲ့ဈေးကွက်ပေါက်ဈေးအတိုင်းအကျိုးအမြတ်ခံစားရမယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဒီ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11683ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် View America တကနေထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကလိမ္မာပါလက်တလောဖြစ်ပွားနေတဲ့ COVID ကူးစက်မှုတွေကိုထိန်းချုပ်ရေးဟောင်ကောင်မှာတင်းကျပ်တဲ့စီးမြင့်တွေထပ်ပြီးချမှတ်လိုက်သလို COVID ကူးစက်မှုလုံးဝမရှိရေး Zero COVID-19 ကသာလက်ရှိကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေအတွက်အကောင်းဆုံးဗျူဟာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကပြောပါတယ်။ကာကွယ်ဆေးမထိုးရသေးတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေကိုဝင်ထွက်သွားလာခွင့်ပိတ်ပင်မှာဖြစ်သလိုသတ်မှတ်နေရာတွေဆိုရမှာဈေးတွေ၊စူပါမားကတ်တွေ၊ဌာနဆိုင်ရာဘာသာရေးနဲ့သက်ဆိုင်တဲ့နေရာတွေနဲ့စပယ်ညက်ဆိုင်တွေကိုပါစီးရင်နဲ့ထည့်သွင်းသွားမယ်လို့ပြောပါရယ်။ဒီထဲမှာဘာသာရေးနဲ့ဆိုင်တဲ့အဆောက်အုံတွေစပယ်ဆိုင်တွေကိုတော့ February 10ရက်နေ့ကနေ24ရက်နေ့အထိပိတ်ထားမှာဖြစ်ပါရယ်။စားတောက်ဆိုင်တွေမှာတော့လူ2ဦးထပ်ပိုးပြီးထိုင်စားခွင့်မပြုပါဘူး။ Coronavirus ကူးစက်မှုဆက်ပြီးမြင့်တက်နေတဲ့တောင်ကိုရီးယားမှာလည်းပြည်သူတွေကိုကာကွယ်ဆေးထိုးကြဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေပါရယ်။တောင်ကိုရီးယားမှာပုဒ်တဖူးနေ့တစ်ရက်တည်းကူးစက်တဲ့သူ4,900ကျော်ရှိပါတယ်။ကူးစက်မှုအများဆုံးကစိုးမျိုးနဲ့အနီးတစ်ဝိုက်မှာဖြစ်ပြီးတရက်တည်းကူးစက်မှု4,000ကျော်ကိုပထမဆုံးအကြိမ်တွေ့ရတာပါ။အခုထိတစ်ကမ္ဘာလုံးကိုဗစ်ကူးစက်သူပေါင်း400တသန်းကျော်နဲ့သေဆုံးသူ 5.8 တသန်းကျော်ရှိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှအင်ကာနီကကိုဗစ် -19 ကူးစက်ခံရသူ88တသန်းကျော်တိုးလာပေမဲ့လည်းကျောင်းတွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်တို့လိုနေရာတွေမှာနှာခေါင်းစည်းမတက်မနေရတားမြင့်ချက်ကိုရုပ်သိမ်းဖို့ပြည်내အတော်များများမှစီစဉ်နေပါတယ်။New Jersey, Connecticut, Delaware, California နဲ့ Oregon ပြည်နယ်တွေကအကြောင်းတွေနဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစည်းမတက်မနေရအမိန့်ကိုရုပ်သိမ်းဖို့လာမယ့်သတင်းပတ်ထဲမှာကြေညာမှာပါ။ ကနေဒီကက်ပြည်နယ်မှာကျောင်းသားတွေနဲ့ဝန်ထမ်းတွေနှကောင်းစီတက်တာကို February 28ရက်နေ့နောက်ဆုံးသတ်မှတ်ထားပါတယ်။ဒလဝဲပြည်နယ်ကကျောင်းတွေမှာတော့နှကောင်းစီမတက်မနေရအမိန့်ကို March 31ရက်နေ့မှာရုတ်သိမ်းမှာပါ။ကျောင်းတွေစားတောက်ဆိုင်တွေနဲ့ဈေးဆိုင်တို့လိုနေရာတွေမှာနှကောင်းစီမတက်မနေရအမိန့်ကိုပြည်နယ်တချို့မှာသာသတ်မှတ်ထားတယ်လို့ New York Times ကဆိုပါတယ်။အမေရိကန်နိုင်ငံတော်မှာ COVID-19 ကူးစက်နှုန်းဆက်လက်ကျဆင်းလာလို့ဒီလိုနှာခေါင်းစီးတက်တာကိုဖြေလျှော့ပေးဖို့အစီအစဉ်ဖြစ်လာတာပါ။အမေရိကန်နိုင်ငံအတွင်း February 2ရက်နေ့အထိနေ့စဉ် COVID ကူးစက်မှုက 38,000 ခန့်ရှိပြီးပြီးခဲ့တဲ့သတင်းပတ်ထက် 38.6 ရာခိုင်နှုန်းကျဆင်းသွားတယ်လို့ CDC ရဲ့အချက်အလက်တွေကသိရပါတယ်ရှင်။ဩစတြေးလျနဲ့လက်သူရေးနီးယားနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေဟာတရုတ်နိုင်ငံဖိအားပေးမှုတွေလို့မဟာဗျူဟာမြောက်တဲ့စိန်ခေါ်မှုတွေမှာပူးပေါင်းဆောင်ရွက်တာတွေတိုးမြင့်လှုံ့ဆော်မှုဗုဒ္ဓဘူးနေကသဘောတူညီခဲ့ကြပါတယ်။လက်သူရေးနီးယားနိုင်ငံသားရေးဝင်ကြီး Gabriel Elias Landsbergen နဲ့ဩစတြေးလျနိုင်ငံသားရေးဝင်ကြီး Maurice Payne ဟာဩစတြေးလျလွှတ်တော်မှာတွေ့ဆုံခဲ့ကြပါတယ်။ဩစတြေးလျမှာတရုတ်နဲ့ဆက်ဆံရေးရွံ့ရွံ့လာတာကြောင့်ကြောင်မီသွေး၊ဝိုင်းအမဲသားရေချိုပစွန်ထုံးမူရောစတဲ့ကုန်သွယ်မှုတွေမှာတရားဝင်ရောတရားမဝင်ပါတရုတ်ဘက်ကအကန့်အသတ်တွေကြောင့်ဩစတြေးလျကုန်ပို့သူတွေဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးခဲ့ရတာပါလစ်သူရေးနီးယားနိုင်ငံကလည်းမြို့တော်ဗီလီနီယပ်စ်မှာထိုင်ဝမ်ဆက်ဆံရေးရုံဖွင့်ပေးခဲ့တာကြောင့်တရုတ်နဲ့မပြေမလည်ဖြစ်ခဲ့ရပါတယ်အထူးသဖြင့်တရုတ်နဲ့အဆင်ပြေအောင်အများသုံးနေကြတဲ့တရုတ်တိုင်ပင်ဆိုတဲ့အသုံးအစားထိုင်ဝမ်ရုံးလို့သုံးလိုက်တာကြောင့်တရုတ်ဘက်ကပိုလို့ဒေါသဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံဟာစီးပွားရေးနဲ့ကုန်သွယ်ရေးကိုနိုင်ငံရေးအတွက်သုံးစရာဒါမှမဟုတ်နိုင်ငံရေးလက်နက်တစ်ခုဖြစ်သုံးနေတာကိုဩစတြေးလျဖြစ်ရမှာပြနေတယ်လို့လစ်သူရေးနီးယားနိုင်ငံသားရေးဝန်ကြီးမစ္စတာလန်စ်ဘာဂစ်ကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာထိုင်ဝမ်ကိုတရုတ်နိုင်ငံအစိတ်အပိုင်းတစ်ခုဖြစ်သတ်မှတ်ထားတာပါ။အမေရိကန်ပြည်ထောင်စုမှာလာမယ့်တနင်္ဂနွေနေ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့မှာကျင်းပမယ့် Super Bowl ခေါ် NFL American အမျိုးသားဘောလုံးအဖွဲ့ချုပ်ဖလားဘောလူပွဲလုံခြုံရေးအတွက်လိုအပ်တာအားလုံးဆောင်ရွက်ထားတဲ့အကြောင်းအမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီး Alejandro May August ကမနေ့ကပြောဆိုခဲ့ပါတယ်စူပါဘောဘလူပွဲကိုချိန်ချောက်တဲ့ယုံကြည်စိတ်ချရတဲ့တိတိကျကျအချက်အလက်ဘာမှမရှိတဲ့အကြောင်းနဲ့တစုံတရာဖြစ်လာခဲ့ရင်ကာကွယ်နိုင်မှုပြင်ဆင်ထားတဲ့အကြောင်းဝင်းကြီးအလက်ဟန်ဒရိုမေအော့ဂတ်စ်ကပြောဆိုပါတယ
်ဖီယိုအမေရိကန်ရဲ့ဗိုလ်တူညထိတ်တရသတင်းတွေကိုကိုစော်ဝင်လိုက်တဲ့အလိမ်မာတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးမှာပါပထမဆုံးတော့စစ်ကောင်စီကိုလက်နက်နဲ့လေရင်ပိတ်ဆို့ရေးအမေရိကန်လွှတ်တော်တောင်းဆိုလိုက်တာပါမြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ် Facebook ပါဝင် American အခြေစိုက်လူမှုကွန်ရက်တွေကိုမြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်ဖို့နဲ့သတင်းမှားတွေဖြန့်ဝေဖို့အသုံးချတာမျိုးခွင့်မပြုတာမျိုးဖို့လဲနိုင်ငံခြားရေးကော်မတီကတောင်းဆိုလိုက်ပါတယ်မနေ့က online ကလုပ်တဲ့မြန်မာရေးဆွေးနွေးပွဲကြောင်းကိုသိန်းထိုက်ဦးပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီနေ့ကြာလာတဲ့အချိန်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးချိုးဖောက်မှုတွေပိုပြီးတော့ဆိုးဝါးလာနေတဲ့အခြေအနေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအတည်ပြုထားပါတယ်မြန်မာစစ်တပ်နဲ့စစ်ကောင်စီဖွဲ့ဝင်တွေအပြင်ပတ်သက်ဆက်သွယ်နေတဲ့လုပ်ငန်းတွေကိုပြင်ပထားရေးယူဖို့ဘာမာတက်လို့ခေါ်တဲ့မြန်မာနိုင်ငံဆရာဥပဒေချန်တရက်ကိုလည်းအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ခရဲကအဆိုပြုတင်သွင်းထားပါတယ်မြန်မာနိုင်ငံအတွက်လူ့ခွင့်ရေးအခြေအနေပေါ်မှာအားအသင့်တုံ့လုံးမိပါတယ်ဆိုပြီးအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Greg Ray Mix ကအွန်လိုင်းကဆွေးနွေးပွဲမှာမနေ့ကပြောဆိုသွားပါတယ်
It is imperative that this body send a message that those who undermine democracy
ဒီကော်မတီနဲ့အရေးကြီးတဲ့သတင်းစကားပါကျင်တာကဒီမိုကရေစီကိုသေးသိမ်မှေးမြော်လုပ်သူတွေနိုင်ငံတကာဥပဒေကိုချိုးဖောက်သူတွေလူ့ခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိလာအောင်အရေးယူလှုပ်ဆောင်သွားမယ်ဆိုတာပ
ါဒီမိုကရေစီလိုလားတဲ့လမ်းမပေါ်ကစံတပ်ပြဖွဲ့တွေကိုသွေးထက်သန်းယူစစ်တပ်ကရဲစစ်စစ်နေတင်းခဲ့တဲ့အကြောင်းနောက်ထပ်ပြောဆိုသွားသူကတော့အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကအောက်လွှတ်တော်အမတ်ကေတီမန်နီပါဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေကိုဖိနှိပ်မှုတွေအပြင်ရိုဟင်ဂျာဆိုတဲ့နာမည်ကိုသိမှမပြုတဲ့မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကြောင့် ဘင်္ဂါဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုလည်းသူကတင်ပြဆွေးနွေးသွားပါတယ်
။ I'm especially shocked by the reports of Kathmandu's targeted violence, sexual harassment and the torture.
မြန်မာစစ်တပ်ကအမျိုးသမီးတွေပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်လာ၊နှိပ်စက်ညှဉ်းပန်းတဲ့သတင်းတွေနဲ့ပတ်သက်လို့ကျွန်မအထူးပဲတုန်လှုပ်အံ့အားသင့်မိပါတယ်။ Rohingya Muslim တွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာအင်မတန်ကြောက်မက်ဖွယ်ရာရက်ဆက်တဲ့လှုပ်ရက်တွေကိုစစ်တပ်ကကျူးလွန်နေပါတယ
်။အမေရိကန်ပြည်ထောင်စုကဘေးမဲ့နိုင်ငံခြားအကူအညီတွေကိုအမှန်တကယ်လိုအပ်နေတဲ့ပြည်သူတွေစီမရောက်တာမျိုးဖြစ်မှဆိုလို့ဒီလိုမလုပ်နိုင်ဘူးဆိုရင်အကူအညီတွေကိုဆိုင်းငံ့ထားတာမျိုးလိုအပ်မယ်ဆိုပြီးပြင်ဆင်ချက်ထည့်သွင်းဖို့လဲပန်ဆယ်ဗေးနီးယားပြည်နယ်အောက်လတော်အမတ်စကော့တ်ဘယ်ရီကအဆိုပြုတင်သွင်းပါတယ်။စီးရီးယားနိုင်ငံမှာဆိုရင်လည်းတန်းနဲ့ချီတဲ့အမေရိကန်ရဲ့လူသားချင်းစာနာမှုအကူအညီတွေအာဆက်အစိုးရလက်ထဲကိုရောက်သွားခဲ့တာဒီမှာဆိုရင်လေအီရန်ကကြောထောက်နောက်ခံပေးထားတဲ့ဟွန်သီးစ်သဘုံတွေလက်ထက်ရောက်သွားခဲ့တာတွေကိုသူကဥပမာပေးပြောဆိုသွားပါလေမြန်မာနိုင်ငံအတွက်ဂူညီပေးရင်လေလူခွေရေးချိုးပေါက်သူတွေရဲ့လက်ထက်ရောက်သွားအောင်ပေးလိုက်တယ်လို့ဖြစ်မှာကိုဆိုရင်လေလို့သူကပြောပါလေဒီလိုပြင်ဆင်ချက်တင်သွင်းတာကိုနိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Gregory Mix ဘာဝင်ကော်မတီဖွဲ့ဝင်ဒေါ်တော်များများကလက်မခံကြပါဘူးအဓိကကန့်ကွက်သူတွေထဲမှာ Republican ထက်လွတ်တော်အမတ် Steve Chapel လည်းဘာဝင်ပါလေ
The people of Burma are in crisis and they need our support right now
မြန်မာပြည်သူတွေဟာအကျက်တင်းနဲ့ရင်ဆိုင်နေရပါတယ်ကျွန်တော်တို့ရဲ့ထောက်ခံပံ့ပိုးမှုတွေအခုအချိန်မှာသူတို့လိုအပ်နေပါတယ်အမေရိကန်လွှတ်တော်အနေနဲ့လည်းမြန်မာနိုင်ငံအတွက်အကူအညီတွေပေးနေပြီးအခုဒီဥပဒေကြမ်းထဲမှာထည့်သွင်းထားတဲ့အကူအညီပေးရေးဆိုတာကအသုံးစိတ်ထပ်ပြီးတောင်းတာမဟုတ်ပါဘူးဒါကိုကျွန်တော်အလေးနဲ့ရှင်းပြချင်ပါတယ်နောက်ထပ်အကူအညီတွေထပ်ပေးဖို့ဆိုတာဟာနောက်လွှတ်တော်ဗန်ဒန်ဝေခွဲတန်းချထားရေးကော်မတီရဲ့ဆုံးဖြတ်ချက်အပေါ်မှာသာမူတည်ပါတယ
်မြန်မာနိုင်ငံမှာနှစ်နှစ်ချီကြိုးပမ်းခဲ့ရတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအတိမ်ဆောင်းမခံတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုသွေဖိပြေးမြန်မာစစ်တပ်ကဥပဒေမဲ့အာဏာသိမ်းယူခဲ့တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကကြေညာချက်ထုတ်ပြန်ထားခဲ့တာပါဆီယနာသိမ်းမှုနဲ့လူခွင့်ရေးကြိုးပမ်းမှုတွေအတွက်ဒါဝင်ရှိသူတွေကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်းမြတ်တွေအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့မြန်မာနိုင်ငံဆရာညီနှိုင်းရေးမှုကိုတာဝန်ပေးဖို့ကုလသမဂ္ဂကထိရောက်တဲ့ရေးယူမှုတွေလုပ်နိုင်ရေးအမေရိကန်ပြည်ထောင်စုကပြားပေးနိုင်ဖို့စတဲ့အချက်တွေကိုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအဆိုပြုတိုက်တွန်းနေတာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုတော့ဖန်မြို့နယ်အတွင်းဝန်တန်းတွေနှုတ်ထွက်ဖို့ KNU သတိပေးတဲ့အကြောင်းပါကရင်ပြည်နယ်ဖန်မြို့နယ်အတွင်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနှုတ်ထွက်ထွက်ခွာကြဖို့ KNU ကရင်မျိုးသားစီယုံတပ်မှတက်ကသတိပေးထုတ်ပြန်လိုက်ပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်အောင်ထုတ်ပြန်တာလို့ KNU တာဝန်ရှိသူတွေကဆိုပါတယ်ဒီကြောင်းကုသညင်ပြပြပေးပါအောင်ခင်ဗျာ
ဖေဝါရီလ9ရက်နေ့ရက်စွဲနဲ့ KNU ရဲ့သတိပေးထုတ်ပြန်ချက်မှာတော့မြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံစစ်ဖက်ရပ်ဖက်ဝန်ထမ်းတွေအားလုံးအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်မှုမလုပ်ဖို့အချိန်မနှောင်းမီပြည်သူနဲ့တူရပ်တည်ပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရှောက်လန်းဖို့သတိပေးထားပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်စီဖို့အခုလိုထုတ်ပြန်တာဖြစ်တယ်လို့KNU အကင်းမျိုးသားစီယုံရဲ့နိုင်ငံရေးဌာနတာဝန်ခံဖဒူစောတော်နီကပြောပါတယ
်အဓိကအချက်အချက်ကောင်ဒီရဲ့အုပ်ချုပ်ရေးရန်တရားတွေလုံးမလုပ်တော့အောင်ဒါအဓိကအချက်ဖြစ်တယ်ကျွန်တော်တို့မူဝါဒပန်းချိန်မှာလည်းပြည်ပြည်စည်နာရှင်စနစ်နဲ့စည်နာရှင်ဖွင့်တင်တဲ့လူတွေစည်နာပေးမှုလက်မခံတဲ့လူတွေလည်းအားလုံးကတော့ပြောင်းလို့ကျွန်တော်တို့လက်ပြဲတော့လုပ်နေတာဖြစ်တယ်အဲဒါကြောင့်ဒီဟာကျွန်တော်တို့မူဝါဒကဒီလိုလုပ်လို့ပြီးဆိုတော့အကောင့်တွေပေါ်တဲ့ကျွန်တော်တို့အောက်ခြေဆိုင်ကတော့ဒီလိုလုပ်ပြတာဒီလိုလုပ်သွားတာပါလေ
ဖန်မျိုးနယ်အတွင်းနေကြာဆောင်တပ် BGF နဲ့ပြည်သူ့စစ်တွေလည်းမိမိလက်ရှိလုပ်ငန်းတာဝန်ကနေပြီးတော့ထွက်ပြေးဖို့စစ်ကောင်စီနဲ့မပူးပေါင်းဖို့လက်ရှိဖြစ်နေတဲ့အခြေအနေအရ BGF တပ်စခန်းထဲမှာနေထိုင်နေတဲ့မိသားစုဝင်တွေအားလုံးစခန်းအတွင်းကနေပြီးတော့ထွက်ခွာကြဖို့ KNU ဘက်ကသတိပေးပါတယ်။လက်ရှိ KNU တပ်မဟာတပ်နယ်မြေမှာဒီ KNU နဲ့ပြည်သူ့ကာကွယ်ရေး BGF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေမကြာခဏဆူတလို့ဖြစ်ပွားနေရပါ။အဲ့ဒီတိုက်ပွဲတွေအတွင်းမှာ KNU နေကြာဆောင်တပ် BGF တွေကနေစစ်ကောင်စီတပ်နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ဖလိုစောတော်နီကပြောပါတယ်
။ဒီလိုဖြစ်စစ်ကောင်စီနဲ့တွဲပြီးသွားနေတဲ့အပိုင်းတွေအရကျွန်တော်တို့တော်တော်လေးကြင်ကြဲနေရတဲ့အနေအထားရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့တတ်နိုင်မှာပေါ့နော်။စစ်ကောင်စီကလည်းတွဲသွားတွဲလာမလို့ပူးထူတာလည်းကျွန်တော်တို့အောက်ခြေတပ်တွေနဲ့အချင်းချင်းခါကြာပြည်ပြည်ဆိုတာ။ဒါပေမဲ့လည်းဒီလိုမျိုးပေါ်ပါတက်လာတဲ့အခါကျတော့ကျွန်တော်တို့လောကကအများကြီးဖြစ်ပါတယ်
။ KNU ရဲ့အခုလိုသတိပေးချက်ပေါ်သဘောထားမှတ်ချက်မပြီးလို့ဘူးလို့နေကြာဆောင်တဲ့ BGF ရဲ့ပြည်ညိုင်းတောင်ငံဘုံမှုနိုင်မောင်စောကတုံ့ပြန်ပါတယ
်ကျွန်တော်တို့ BG တွေလေးရပူကောင်းဆယ်တော့ကြာအဲ့ဒါဖြစ်နေကြတော့အဲ့ဒါစတဲ့ဒီဖြစ်တော့
အောက်ခြေ BGF တပ်မှုတူကတော့၎င်းတို့ဒေသကနေပြီးတော့ထုတ်ခါဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ် အခုထုတ်ပြန်တဲ့ KNU ရဲ့သတိပေးချက်ကြောင့်တော့ဖန်မျိုးပေါ်မှာရှိတဲ့အစိုးရဝန်ထမ်းတွေကြားမှာတည်ရောက်မှုသိမ့်မရှိလောက်ဘူးလို့ဖန်မျိုးခံကင်းအရေးလှုပ်ရှားသူတူကပြောပါတယ်
ကျွန်တော်တို့ဘက်မှာတော့တတိယထွေမရှိသူအကူကလည်းဖာမြွနယ်ဆိုပေမဲ့လေကိုတို့တုံးနေတဲ့ဖာမြွနယ်ကကျွန်တော်တို့ရဲ့ထွေဟုတ်ဖာမြွနယ်ရဲ့မြောက်ပိုင်းမှာဒါမြောက်ဖာမြောက်ကုန်းသူဟုတ်ပတ်တမ်းမှာရှိတဲ့သူတို့ရဲ့ GNU ဓမ္မတိကအဲ့ဒီဒုတ်သမီချောင်းနဲ့ဒီတံတွေချားမှာရှိတဲ့ဟာပေါ့လေဆိုတော့ဒီဘက်မှာတော့တရားမှုမရှိဘူးပေါ့ဗျာ
ဖာမြွနယ်မြောက်ပိုင်းတံလွင်မြင့်နဲ့ဒုတ်သမီချောင်းဒေသ GNU ဓမ္မတိထိန်းချုပ်နယ်မြေမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဝန်ထမ်းများပြား CDM လှုပ်ရှားမှုမှာပါဝင်လာကြပြီမဲ့ဖန်မျိုးနဲ့ဖန်တောင်ပိုင်းဒေသတွေမှာတော့ KNU ဘက်ကထိန်းချုပ်နိုင်မှုအားနည်းနေပါတယ်။အလားတူပဲ KNU ရဲ့ KNU မျိုးသားလူမျိုးရေးတပ် KNLI တပ်မဟာငါထိန်းချုပ်တဲ့ဖပွန် KI နဲ့မှလည်းစစ်ကောင်စီယနေ့ကလည်းပတ်လို့မရနိုင်အောင်ဆိုပြီးတော့တပ်မဟာငါနေမြေထဲမှာရှိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ၁ရက်ကနေပြီးတော့ဆေးရက်အတွင်းအများဆုံးပြန်လည်ထွက်ခွာကြဖို့သတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဖန်ကဌာနဆိုင်ရာဝန်ထမ်းတွေကိုနှုတ်ထွက်ဖို့ KNU ကသတိပေးတဲ့ကြောင်းကိုသားညင်ကိုပြောပြခဲ့တာပါအခုတော့ရှမ်းတောင်ရှမ်းမြောက်စီးရီးတင်မမှုသတင်းမှာရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်နောက်ဝိုးနယ်ကြောက်ကူချေရွာတွေမှာတိုင်းလာတက်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေပါတယ်ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်မုံကိုဘက်မှာတော့စစ်ကောင်စီတပ်ကအင်အားဖြစ်တင်းတာတွေရှိနေတာကြောင့်မကြာခင်တိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှမ်းပြည်ဘက်ကစီးရီးတင်မမှုချင်းနေရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
TNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားပြီးခဲ့တဲ့လပိုင်းကကြောင်မဲတီဘောမိုင်းကင်နဲ့လဲချမြို့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီအပိုင်းအတွင်းမှာတော့ရက်ဆောက်မြို့နယ်ဘက်မှာပါဖြစ်ပွားလာနေတာပါလက်ရှိရက်ဆောက်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
အဲ့တော့ကျတော့နည်းနည်းတော်ရဲရောက်သွားပြီလေအဲ့ဒီမှာနင်းညာကဖြစ်တယ်ဒီနေ့မနေ့ကျတော့ဒီကျွန်တော်တို့ကြောက်ကူဟောပေါ့ကြောက်ကူရွာတဲမှာလာဖြစ်တယ်ပေါ့အဲ့တော့လမ်းမော်ရောက်သွားပြီကြောက်ကူရွာကကျွန်တော်တို့ဒီနောက်ပိုင်းတောင်ပိုင်းနဲ့ဆက်လာတဲ့လမ်းမော်ပေါ့မဟာမိတ်အဖွဲ့နဲ့ RCSS လို့တင်းကြရတယ်ဒီရွာနဲ့တော့မဟုတ်ဘူးစစ်တပ်နဲ့တော့မဟုတ်ပေါ့
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေတယ်လို့လည်းအခုလိုဆက်ပြောပါတယ်
အဲ့တော့ရသောင်းမျိုးတော့မှာတော့အခုအချိန်ကြီးကိုအေးဆေးသေးသေးပြဘာမှတော့မဖြစ်သေးဘူးဒါမဲ့စစ်ဘေးရှောင်နေရတော့နည်းနည်းတည်ရလူရစီးရင်နေပေါ့အမျိုးရှောင်နေလူရရှောင်နေပြီဒါမဲ့အဲ့တောက်ကူရွာတွေကတချို့ရထွက်မလာရသေးဘူးရသောင်းမျိုးဘွားနေသွားတဲ့အဲ့တွေတွေလည်းအဲ့တောက်ကူရွာမှာသူပိတ်မိနေပေါ့အဲ့လိုမျိုးရှိတယ်ဒါလို့ရတဲ့သူထွက်လာမှာအခုကလာမရသေးဘူးပြအဲ့လိုမျိုးဖြစ်နေတယ
်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကြောက်ကူနောင်ဝိုးဒေသဟာတချိန်ကဗမာပြည်ကွန်မြူနတီပါတီအခြေစိုက်လှုပ်ရှားခဲ့တဲ့နယ်မြေဖြစ်ပြီးတော့ရက်ဆောက်မြို့ကနေမိုင်90လောက်ကွာဝေးပါတယ်ရက်ဆောက်မြို့နဲ့တမိုင်လောက်အကွာမှာတော့စစ်ကောင်စီရဲ့တင်တန်းကျောင်းတွေအခြေစိုက်တဲ့ဘာထူးတပ်မြို့လည်းတည်ရှိပါတယ်ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်မှာတိုင်းရင်းသားတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုအင်္ဂါနေ့ညကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကာရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲဟာစစ်ကောင်စီတပ်ရင်တန်းဖျက်ဆီးသွားတဲ့အခါမှာအမိမသိအဖွဲ့ကပစ်ခတ်တာဖြစ်တဲ့အကြောင်းနံဖက်ခါဒေတာကန်တူကပြောပါတယ်
။နံဖက်ကအထွေပြီးတော့ပုံမုံနာရောက်ခံလို့ပြောလို့ရတယ်။အဲဒီကစေနာကျော်စတိဝင်ကျမောက်ချက်တယ်။စကြရီတက်တော့လို့ချိန်။အဲ့လိုဒါရဲ့ဘယ်ဖွဲ့နဲ့လို့ဆိုတော့မပြောတော့ဘူး။ဒီကတော့ဖွဲ့ဆုံးဖြစ်ရတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဒေတာမှာ KIA ကချင်း TNLA တောင်းပလောင်နဲ့ MNDAA ကိုကန့်အဖွဲ့တွေအဓိကလှုပ်ရှားနေတာပါ။ဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမွန်ဂိုဖောင်းဆိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရင်တန်းကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။မွန်ဂိုဒေသခံတူကတော့ဒီမနေ့2နိုင်လောက်မှာစစ်ကားအစီး20ကျော်လောက်မွန်ဂိုမျိုးကိုရောက်လာကြောင်းနဲ့တိုက်ပွဲတွေဖြစ်လာနိုင်ကြောင်းအခုလိုပြောပါတယ
်။20ကျော်လောက်တော့ရှိမှာပြန်အောင်။ည2နိုင်ခွဲတော့မွန်ဂိုတွေရောက်လာတယ်။တော်တိုက်ပွဲဖြစ်ဖို့မရတော့ဘူးနော်
။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစီရေးတင်းမာနေစေရှိပြီးတော့အချိန်မီတိုက်ပွဲကြီးတွေဖြစ်လာနိုင်ကြောင်းသုံးသပ်ထားပါတယ်
။ဟိုမွန်ဂိုဖောင်းဆိုင်ဘက်မှာကတော့တိုက်ပွဲနေစေလို့မဖြစ်လည်းပဲအမေရိကန်တိုက်ပွဲမှာတော့ဒီမှာလို့ပြောရတာပေါ့တိုက်ပွဲကတော့ပြန်ဒီမှာကြီးလာနိုင်တယ်လို့ပေါ့နော်အဲအဲ့လိုမျိုးတွေတော့ရှိပါတယ်အဲ့ဘက်မှာတော့
ဒီလ၈ရက်နေ့ကတော့လာရှိုးမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့သလိုမုံကိုဒေတာကသူတို့တပ်စခန်းတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း MNDAA ကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူး မွန်ဂိုဖောင်းဆိုင်ဒေသဘက်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းရောမြောက်ပိုင်းရောစစ်ရေးတင်မှတ်မှုသတင်းကိုငင်းချမ်းပြောပြခဲ့တာပါအခုတော့အင်းစိန်ထောင်တွင်ဆန္ဒပြမှုသတင်းပါအင်းစိန်ထောင်ထဲမှာဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသား200ကျော်ဟာထောင်ငှပေးတဲ့အစအစာတွေကိုလက်မခံဘဲဆန္ဒပြနေကြပါတယ်လာမယ့်ပြည်တော်စုနှစ်အထိဒီတပိတ်ကိုဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့အကျဉ်းသားတွေနဲ့နှိစက်တဲ့အသံဝန်က VO ကိုပြောပါတယ်ရန်ကုန်ကပြပလာတဲ့တဲ့ရင်ကိုကိုကျော်ကျော်သိန်းကြွပြပေးပါဦးခင်ဗျာ
ဆီယနာဒိနာကိုလက်မခံတာအကျဉ်းသားတွေရဲ့ရာသင့်ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်အခုလိုဆန္ဒခံဆန္ဒပြရတာလို့အင်းစိန်ထောင်ထဲကအကျဉ်းသားတူကပြောပါတယ်သူရဲ့သဘောထားကိုရှေ့နေတူရဲ့အကူအညီနဲ့ VOA ကိုတဆင့်ပြောပြခဲ့တာပါအကျဉ်းသားမျိုးများကဆီယနာဒိန်းတစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်ကနေ3ရက်နေ့ထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးအဲဒီနောက်ပိုင်းမှာတော့ထောင်ကပြီးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်ပြီးတော့ဆန္ဒပြနေကြတာပ
ါတို့တွေအခုအစားအသောက်ဆန္ဒပြတာဒီဆန္ဒတွေတော့အခုဆိုရင်လည်းအဆက်မရှိပါတယ်ဒီအနေရတော့လေထောင်ကဟာတော့မစားဘူးအခုဆိုရင်တို့မစားလားအဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရတွေရဲ့ဟိုပေါ့နော်ဟိုရတင်းနေတဲ့အစိုးရတွေဆိုတော့ကအဲဆန္ဒလေးနဲ့ပုံရတဲ့ကျွန်တော်တို့အထွေထွေကနေဒီဒီအနာအဆင်းနဲ့ပတ်သက်ပြီးတော့မှ
ကနဦးသုံးရက်မှာအစံကခန့်ဆန္ဒပြခဲ့ပြီးနောက်ပိုင်းထောင်ငှပြီးတဲ့အစာကိုလက်မခံဘဲကို့မှာရှိပြီးသားရိခါကြောက်တွေကိုပဲခြွေတာစားသုံးနေကြတာကြောင့်ရိခါပြက်ပြီးစိုးရင်စရာရှိလာနိုင်တယ်လို့နိုင်ငံရေးကျဉ်းသားဟောင်းများအဖွဲ့ FPPS မှာတာဝန်ယူခဲ့မှုတဲ့နိုင်ငံရေးဟောင်းတူကပြောပါတယ်သူတို့အနေနဲ့လည်းအင်းစိန်ထောင်တွေကနိုင်ငံရေးကျဉ်းသားတွေဖိနှိပ်ခံနေရတဲ့ကိစ္စကိုမပြတ်စောင့်ကြည့်နေတယ်လို့ view ကိုပြောပါတယ
်ကျွန်တော်တို့နေခဲ့တော့လည်းဒီလိုနဲ့ပေါ့တစ်ဆောင်တစ်ဆောင်ကိုဆက်သွားတာရှိတယ်တိုက်တွေတစ်ဆိုင်နဲ့တစ်ဆိုင်ကိုဆက်သွားတာဒါတော့အားလုံးဓာတ်ရုပ်တွေဒီလိုနဲ့လုပ်တာကိုပြုကြဖို့ဒီလိုကူးဆက်မှုတွေကထောင်ထဲမှာရှိတယ်ပေါ့ဗျာ
ဆီယနာဒိနာကိုလက်မခံကြောင်းပြသဖို့တနိုင်ငံလုံးဒီပါပါဝင်တဲ့အတန်တိတ်တပိတ်ကို2021ဒီဇင်ဘာလ10ရက်နေ့မှာပထမဆုံးကျင်းလုပ်ခဲ့ကြပါတယ်နိုင်ငံရေးကျဉ်းသားတစုကလည်းအကျဉ်းထောင်တွေကနေဒီအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါဒီအကျဉ်းထောင်အတန်တိတ်တပိတ်ကိုဦးဆောင်ခဲ့တယ်လို့ယူဆရတဲ့နိုင်ငံရေးကျဉ်းသားတချို့ကိုတိုက်ပိတ်ပြီးပြင်းပြင်းထန်ထန်ရိုက်နှက်ခဲ့ကြတယ်လို့ရှေ့နေတချို့ကပြောပါတယ်ဒဏ်ရာပြင်းပြင်းထန်ထန်ရပြီးဆေးကုသခွင့်မရတဲ့သူတွေထဲမှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကဘာဂတဗဟုမှတာဝန်ယူထားတဲ့လူငယ်တွေလည်းပါဝင်ခဲ့တာပါနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှ905နဲ့အကျဉ်းကျနေတဲ့မင်္ဂလာတောင်ညွတ်မြစ်ထားရက်ကွက်ကကိုအောင်အောင်ဟာဖေဖော်ဝါရီလ6ရက်နေ့မှာအင်းစိန်ထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူဟာထောင်ထဲမှာရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တည်ဆုံခဲ့တယ်လို့သတင်းထွက်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကတော့အဆုတ်ရောဂါကိုအကြောင်းပြခဲ့တယ်လို့သူနဲ့နှီးဆက်တဲ့ရှေ့နေတချို့ကပြောပါတယ်။ကိုဗစ်ကာယရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုတွေပြင်ပကိုမပေါက်ကြအောင်ရှေ့နေတွေနဲ့အကျဉ်းသားတွေကိုတွေးဆခွင့်မပေးတာတွေလည်းရှိနေပါတယ်
သွားပြီးတော့လည်းမသေးနိုင်ဘူး။ဟောဒီလိုရှိခံတဲ့ဥဒ္ဒါကိုရှိတယ်။မင်းတို့ဒီရင်ဒီနေဆိုတဲ့သဘောပဲ။ပုံမှန်လို့ရှိတယ်ပေါ့။အဲဒါကတော့လေယောဂအရှင်ကြီးပါလာတဲ့ဥဒ္ဒါရှိတော့ကိုထောင်ထဲမှာစဉ်းစားကြဘာမှအကူတော့ပေးဘူးပေါ့
။အလားတူမကြသေးခင်ကလည်းနိုင်ငံရေးအကျဉ်းသားအမြောက်များရှိနေတဲ့သခိုင်းတိုင်းမုံရွာအကျဉ်းထောင်ထဲမှာလည်းဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုလူခွင့်ရေးရှိနေတဲ့ချို့ကအသတိပေးခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကိုညီဆောင်ဆောင်ရေးအသင်း ABB ရဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုံနောက်ခံရသူအရေအတွက်ဟာ934ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီအထက်မှာတချို့ကမျက်ွယ်ပြစ်ဒဏ်ချမှတ်ခံရသလိုတချို့လည်းနှစ်ရှည်ထောင်ဒဏ်တွေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံထားရပါတယ်။စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့အချက်အလက်တွေကိုလက်မခံဘဲငြင်းပယ်ထားပါတယ်ခင်ဗျာ။
အင်းစိန်ထောင်တွင်နိုင်ငံအကျဉ်းသားတွေထောင်ထဲကအစားအစာတွေကိုလက်မခံဘဲဆန္ဒပြနေတဲ့အကြောင်းကိုကြော်ကြော်သိမ်းပြောပြခဲ့တာပါအခုတော့ VOA American တန်ရဲ့2022ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓညအထူးခြားဆုံးသတင်းတွေကိုပြောပြတာပြီးသွားပြီဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဘော်ဒူညာရဲ့ VOA American အစီအစဉ်တွေကိုဆက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အရှိလေပိုင်းနိပညာသတင်းတပုတ်နဲ့ဘော်ဒူညာတိုင်းပြောပြပေးနေကြဒေါက်တာဆန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်၊နောက်ဥကျော်စံသားရဲ့မြမရေးသုံးသက်ချက်၊နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဒီအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ဒီပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့အရှိလေပိုင်းကပလတ်စတစ်အနုပညာအကြောင်းပြောပြမှာပါ။ကဘာတဝန်းကစွန့်ပစ်လိုက်တဲ့ပလတ်စတစ်အမှိုက်တွေဟာကဘာမြေကျူကြီးပေါ်ဘလောက်ထိထိခိုက်ပျက်စီးသလဲဆိုတာကိုအသိပညာပေးထားတဲ့အနုပညာပြကန်းတွေထွက်ပေါ်လာနေပါတယ်။ Israel နိုင်ငံဂျေရုဆလင်မြို့ကအန်ဒဝါပြတိုက်အလယ်မှာတော့ကမ္ဘာနေရာစုံကနုပညာရှင်တွေဖန်တီးပေးပို့လာတဲ့ပလတ်စတစ်တွေနဲ့ကမ္ဘာလုံးပုံစံတိဆောက်ပြသထားပါတယ်။ဘလူရွယ်ချက်နဲ့ဘလူသတင်းစကားတွေကိုနုပညာရှင်တွေကပေးလို့ရပါလေ။ AP သတင်းကိုအခြေခံပြီးမန်နန်းလောင်ကပြောပြထားပါတယ်ခင်ဗျာ
။ Israel နိုင်ငံ Jerusalem မြို့အနဝါပြတိုင်းမှာကျင်းပတဲ့အနုပညာပြပွဲတစ်ခုမှာတော့ပလတ်စတစ်အမိုက်ကြောင့်တဘာဝပတ်ဝန်းကျင်ဆက်ပြီးတော့ထိခိုက်ပျက်စီးမှုမရှိအောင်ဆွေးနွေးညင်းငုံနိုင်ဖို့အကြောင်းအရာတွေဖန်တီးထားပါတယ်။Earth Portica လို့နာမည်ပေးထားတဲ့အချင်း၄မီတာရှိတဲ့ဒီကမ္ဘာလုံးကြီးကိုတော့တန်ချောင်းပေါင်း180နဲ့ဖန်တီးထားပါတယ်။အခြားနိုင်ငံစုံကပို့ပေးလာတာရောသူကိုယ်တိုင်စုဆောင်ထားတဲ့ plastic အမိုက်တွေနဲ့ပါဒီကမ္ဘာလုံးကြီးကိုအနုပညာရှင် Pavli Bucket ကဖန်တီးထားတာပါ။ကုလသမဂ္ဂသဘာဝပတ်ဝန်းကျင် Agency UNEP ကတော့ကမ္ဘာကြီးဟာ plastic အမိုက်နှုန်းထဲနှစ်သက်ထက်နှစ်ဝင်လာနေတယ်လို့ပြောထားပါတယ်။ကမ္ဘာမှာနှစ်ဆင် plastic အမိုက်တန်ချိန်တန်ပေါင်း300ထိထွက်နေတယ်လို့လည်း UNEP ကပြောပါတယ်။အဲ့ဒီအမိုက်ထဲကပလတ်စတစ် 900 ခိုင်နှုန်းလောက်ကိုပဲပြန်ပြီးတော့အသုံးချနေသလို12 00ခိုင်နှုန်းကိုတော့မီးရှို့ဖျက်ဆီးပြီးကျန်89 00ခိုင်နှုန်းကတော့အမိုက်ကျင်းတွေဆွန့်ပစ်အမိုက်ပုံတွေဒါမှမဟုတ်တဘာဝပုံဝန်းကျင်နဲ့ရောက်လာတယ်လို့လည်း UNEP ကပြောပါတယ်။အနုပညာရှင် Bucket ကကမ္ဘာလုံးပုံဖန်နေရတဲ့ရည်ရွယ်ချက်ကိုရှင်းပြပါတယ်
။ Earth Poetica started from
လိုက်ကောက်တဲ့ကလေးတွေသူတို့နေထိုင်ရာပတ်ဝန်းကျင်နဲ့ကမ်းခြေတွေမှာပလတ်စတစ်တွေလိုက်ကောက်တာကိုရိုက်ပြထားတဲ့မှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့Earth Poetica ကိုဖန်တီးပစ်ခဲ့တာပါကမ်းခြေတစ်ခုလုံးပင်လယ်ရေလိုင်းတွေနဲ့အမိုက်ပုံတွေကရောက်လာတဲ့အမိုက်သရိုက်တွေနဲ့ပြည့်နေနေတာကိုမှတ်တမ်းကားထဲမှာတွေ့ရပါတယ်ဒါကိုမြင်တော့နောက်မျိုးဆက်တွေအတွက်ကျမတို့ခြံရက်မဲ့အမှုတွေကဂျာရီလာဆိုပြီးစဉ်းစားမိပါတယ
်ဒီလိုကမ္ဘာလုံးပုံဖန်တီးဖို့အခြားနိုင်ငံကပလတ်စတစ်အမိုက်တွေကိုပါ၃နှစ်ကြာအောင် bucket စုဆောင်ခဲ့ရပါတယ်ပင်လယ်သမုဒ္ဒရာထဲရောက်လာတဲ့အမိုက်တွေကြောင့်ထိခိုက်နေရတဲ့ရေနေသက်သွားတဲ့အကြောင်းပြီးမောင်ထိုးပြခြင်းနဲ့ရွယ်ချက်နဲ့အနဝါပြတိုင်းမှာဒီပြပွဲကိုကျင်းပတာဖြစ်ပါတယ်။2018 UNEP အစီအခါစာမှာတော့ပင်လယ်ရေရုထဲနှစ်ဆင်ရောက်လာတဲ့ plastic အမိုက်တန်ချိန်က73တန်အထိရှိကြောင်းဖော်ပြထားပါတယ်။ပြတိုင်းညွန်ကြားရေးမှူး Alan Levy ခေါ်ပြတဲ့ရေကန်ထဲမှာတော့ plastic အမိုက်တွေကြောင့်ရေရက်ကလေးတွေပြန့်နေတဲ့လက်တချို့ကိုတွေ့ရပါတယ
်။the exhibition
plastic တွေနဲ့ညီလို့ရေရက်လေးတွေပြတ်သွားတဲ့လက်တွေဒီမှာမြင်နိုင်ပါတယ်သူတို့ဒီကိုရောက်လာတာ15နှစ်လောက်ရှိပါပြီသူတို့ရဲ့တားပေါက်လေးတွေကိုတော့ပင်လယ်ထဲပြန်လွှတ်နိုင်မယ်လို့မျှော်လင့်ပါတယ်ဒီပြရိုက်ကနေအသိပညာပေးတဲ့အနေနဲ့ရေနေသရဝါတွေအကြောင်း Israel ကမ်းခြေတွေအကြောင်းပင်လယ်နဲ့ကျွန်တော်တို့တိုင်းပြည်ကိုရောကမ္ဘာကြီးကိုပါကောင်းကျိုးမပြုတဲ့ plastic အမိုက်အနေအကြောင်းပညာပေးထားပါတယ်
ကုလသမဂ္ဂကတော့ပလတ်စတစ်ထုတ်လုပ်တဲ့နေရာတွေနဲ့အဲ့ဒီပလတ်စတစ်တွေအဆုံးသတ်ရောက်ရှိသွားတဲ့နေရာတွေကိုခြေရာကောက်စောင့်ကြည့်နိုင်တဲ့စနစ်တွေလိုလားနေပါတယ်။ပင်လယ်ရေထူထဲကပလတ်စတစ်အမိုက်တွေဆက်ပြီးတော့တိုးလာနေတဲ့အတွက်2030ခုနှစ်အရောက်မှာလက်ရှိပမာဏထက်နှစ်ဆထိရောက်သွားနိုင်တယ်လို့လဲ UNEP ကသတိပေးထားပါတယ်။အနုပညာရှင် Bucket ကလည်းသူ့ရဲ့အားထုတ်မှုကြောင့်ပလတ်စတစ်အမိုက်အကြောင်းလူတွေပိုးပြီးတော့သတိပြုလာဖို့မျှော်လင့်နေပါတယ
်။ People started hearing about the project.
ဒီပြပွဲလုပ်မယ်လို့ကြားတဲ့အခါကမ္ဘာရဲ့ရက်ကလူတွေလည်းသူတို့စုဆောင်းထားတဲ့စွန့်ပစ်ပစ္စည်းအမျိုးမျိုးပို့ပေးလာပါတယ်။ Slovenia ကတစ်တူတစ္ဆာတွေကနေအမေရိကန်ကအမိုက်တွေအထိပါပါတယ်။ Australia နဲ့ဥရောပတိုက်ကလည်း plastic စွန့်ပစ်ပစ္စည်းမျိုးစုံပို့လာပေးပါတယ်။အဲ့ဒီပစ္စည်းတွေနဲ့ကမ္ဘာလုံးပုံနုပညာလက်ရာတွေဖန်တီးထားတာပါ။
plastic အမိုက်တွေကိုအသုံးပြုဖန်နေရတာကလည်းလူသားနဲ့ဆိုင်တဲ့ဒီပြဿနာကိုရှောင်လွှဲမသွားကြပဲနဲ့ဘလို့အခန်းကဏ္ဍကနေပတ်ဝန်းဆောင်ရနိုင်မလဲဆိုတာလူတွေစဉ်းစားမိလာစေဖို့ရည်မှန်းတာဖြစ်ပါတယ်။ Jerusalem မြို့အနဝါပြတိုက်ကဒီအနုပညာပြပွဲကတော့6လအထိကျင်းပမှာလည်းဖြစ်ပါတယ်။ကျွန်မနှောင်းလောပါ
။အရှိအလယ်ပိုင်း plastic အမိုက်အနုပညာအကြောင်းနှက်လောင်ပြောပြခဲ့တာပါ။အခုတော့လူထုနဲ့ကျန်းမာရေးကဏ္ဍမှာ Omicron လှိုင်းစဉ်အကြောင်းပါ။ကမ္ဘာမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေတဲ့ COVID Omicron မျိုးကွဲကို ဒီလမြန်မာနိုင်ငံကိုဗစ်လိုင်းသစ်မှာကြုံရနိုင်တာမို့ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသက်ဆော်ကပြောပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာတာကိုတွေ့မြင်နေရပါတယ်။ကျန်းကျစ်သူတွေကတော့ကိုဗစ်စတုထအလိုက်အဆဖြစ်နိုင်တယ်လို့သုံးသပ်နေကြတာပါ။သုံးသပ်ချက်တွေအရမြန်မာနိုင်ငံမှာအိုမီခရွန်ပိုးစတင်တွေ့ရှိရတာတလားပြည်ပြီဖြစ်တာကြောင့်ဒီဖေဖော်ဝါရီလထဲမှာအိုမီခရွန်ကူးစက်မှုလိုင်းကြီးဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံကွင်းအဲလစ်ဘတ်ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကအခုလိုပြောပါရတယ်
။အင်္ဂလန်မှာပေါ့နော် UK ကိုပေါ့အဲကျွန်တော်တို့အိုမီခရွန်စရောက်တာအဲစရောက်တဲ့အချိန်ကကြောင့်အဲ2028နှစ်နိုဝင်ဘာကနေစရောက်တယ်ပေါ့နော်အဲအိုမီခရွန်စတွေ့ရဲ့နှစ်ယောက်လူနှစ်ယောက်မှာအဲခုနအာဖရိကစရဲတော့အာဖရိကပြန်လာတဲ့လူနှစ်ယောက်မှာစတွေ့ရဲ့ဒါပေမဲ့အဲစတွေ့ရဲ့ရက်ကလည်းအဲတခြားဟိုကိုဗစ်တခြားမျိုးပွဲရည်နဲ့လည်းပြန်နေမှာဒေတာပေါ့အမအဲနေ့ကအဲ28နှစ်နိုဝင်ဘာစရောက်တယ်ဒါပေမဲ့အဲအချိန်မှာလည်းအဲ့လိုတခြားပိုးရကြအဲ့လိုမျိုး case ကတော့4000လောက်တော့ရှိရပါတော့ဒါပေမဲ့ထူးခြားတာက28ရက်နေ့မှာကျွန်တော်တို့ zero UK ကိုစရောက်တယ်စရောက်ပြီးတော့နောက်တလအကြာပါပေါ့နော်အကြံမြင်မှာတလအကြာမှာအဲ့လုံးဝဟို outbreak တွေဖြစ်ပြီးတော့အဲ့လို peak ကိုရောက်သွားတယ်အဲ့ဘယ်လောက်တောင်တက်သွားလဲဆိုရင်အဲ့28ရက်နေ့နိုဝင်ဘာမှာစရောက်ပြီးတော့အဲ့ December 29ရက်နေ့လောက်မှာပေါ့နော်အကြံမြင်ဘယ်လောက်တက်သွားလဲဆိုရင်လူ3000ကျော်ပေါ့တစ်ရက်ကိုပိုးတွေလုံး3000ကျော်လောက်တက်သွားတယ်ပေါ့နော်အာအဲ့ဒါဟိုဘာလို့ပြလဲဆိုရှင်ဒါဘလောက်ပြက်လုံးမြန်ကြောင်းပြတာပေါ့နော်အရင်တုန်းကဆိုရင်အင်္ဂလန်မှာကျွန်တော်အင်္ဂလန်အဒီတာနဲ့ပြောမယ်ဆိုရင်မအကျမ်းမြင်ပေါ့နော် UK မှာအဲ့ first wave တုန်းကဆိုရင်တရက်ကိုဟိုစံငင်တင်ပိုးတွေ့လုံးကကြစံငင်တင်စံငင်တင်ပိုးတွေ့လုံးကကြတရက်ကို5000လောက်ပဲရှိမယ် first wave က second wave ကျတော့တပြည့်ပြည့်တက်လာ6000တက် wave ကလည်း5000 6000ဝန်းကျင်အခု4 wave ကကျတော့လုံးဝစံရည်တွေပို့တွေ့တော့ကြာတလောက်2000ကျော်တိ2000ကျော် sorry 2000ကျော်တိတက်သွားတဲ့အခါကျတော့ဒါဘာပြလဲဆိုရင်ဒါဒီဟိုပူဟိုတတော်ရှင်းလင်းမမြအောင်ကိုအဲ့ကူးပြက်ကြောင်းပြတာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာလည်းအခု28ရက်နေ့ဒီဇင်ဘာအစတွေ့ရစတွေ့ရခါကျတော့ကျွန်တော်လည်းနောက်ဟိုဒီ outbreak ဖြစ်မဲ့အချိန်ပေါ့နော် outbreak ဖြစ်မဲ့အချိန် February လောက်ပေါ့အဲ့လိုမျိုးပါဖြစ်လောက်တယ်ဆိုပြီးတော့ခန့်မှန်းထားကြရပါဘောနော
် Omicron virus မျိုးကွဲဟာ Delta virus မျိုးကွဲနဲ့တူညီတဲ့အချက်တွေရှိတယ်လို့မတူညီတဲ့အချက်တွေလည်းရှိပါတယ်ကူးစက်မှုနှုန်းမှာတော့ Omicron virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းဟာ Delta virus ပိုးရဲ့ကူးစက်ပြန့်နှံ့မှုနှုန်းထက်နှစ်ဆကွဲကနေ၄ဆအထိပိုပြီးမြန်ဆန်တယ်လို့ဒေါက်တာကျော်ကျော်ထွန်းကပြောပါတယ
် Omicron ကတခြားဟိုအရင်တစ်ခေါက်ဖြစ်တဲ့ Delta နဲ့ဘာပေါ်လဲဆိုရင်ဒီကောင်ကအရင်ကျန်တာတအားမြန်တယ်ဘယ်လောက်ထိမြန်လဲဆိုလို့ရှိရင်အရင်အကြမ်းမင်းပြောမယ်ဆိုရင်ပေါ့နော်အရင် Delta ထက်ကိုနှစ်ဆခွဲကနေ၄ဆလောက်ပေါ့အဲ့အလောက်တိပူမြန်တဲ့ data ထက်ကိုပြီးတော့နောက်2ရက်အတိုင်းမှာပူးတွေ့ရလူကနှစ်ဆနှစ်ဆကြီးတူသွားတယ်
။ COVID ကူးစက်ခံထားရတဲ့သူတွေအနေနဲ့နောက်တစ်ချိန်ကူးစက်မခံရအောင်ကိုယ်ခံဆွမ်းအားအသင့်အင့်ရရှိသွားတယ်လို့နားလည်ထားကြတာပါ။ Omicron ကူးစက်မှုမှာတော့နောက်တစ်ချိန်အတွက်ရောဂါခုခံနဲ့ကိုယ်ခံဆွမ်းအားရရှိမှုအလွန်နည်းတယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်။ဒီ immune system immune escape mechanism ပေါ့နော်။အဲ့ဘာပြောရလဲဆိုလို့ရှိရင်အရင်တစ်ခေါက်ဥမာအရင်တော့အလိုအိုမီခရွန်မပေါ်အိုမီခရွန်ဝိုင်းမလာခင်ကဆိုအရင်ပိုးရတာဆိုလို့ရှိရင်ကိုတခါကိုဗစ်ဖြစ်ထားတယ်ဖြစ်ထားတဲ့ခါကျလို့ရှိရင်နောက်တခါမဖြစ်အောင်အရင်တစ်ခေါက်ကဖြစ်တဲ့အလိုခုခံအားပေါ့ခုခံအားအရင်တစ်ခေါက်ကပိုးနေတယ်ခုခံအားပေါ့မယ်ဒါပေမဲ့နောက်တခါသူကာကွယ်ပေးနိုင်တယ်ဒါပေမဲ့ဘယ်လောက်ကာကွယ်ပေးနိုင်ဆိုရင်အရင်ပိုးလို့ဆိုရင် 85% လောက်အရင်တစ်ခါဖြစ်တာ 85% လောက်ကာကွယ်ပေးနိုင်တယ်အရင်တစ်ခါကိုဗစ်ဖြစ်ထားလို့ရှိရင်ဒါပေမဲ့ဒီအိုမီခရွန်ကကြတော့နောက်တခါကာကွယ်ပိုး chance က20%လောက်ပဲရှိရအများဆုံး 20% လောက်ပဲရှိရပေါ့နော်ဒါသူ့ရဲ့အဲ့လိုထူးခြားရဲ့အချက်တွေပေါ့
ကိုဗစ်ကဝယ်ဆေးထိုးထားပြီမဲ့လေ Omicron COVID virus ပိုးကူးစက်ခံရဖို့အခွင့်အရေးရှိနေသေးတယ်လို့သိရပါတယ်ကဝယ်ဆေးထိုးထားခြင်းအားသာချက်ကတော့ရောဂါကူးစက်ခံရတဲ့အခါပြင်းထန်တဲ့ရောဂါလက္ခဏာတွေပျောက်ဖို့အခွင့်အရေးနည်းသွားတာဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်ကဝယ်ဆေးထိုးထားလို့ရှိရင် vaccine effective နဲ့ပေါ့နော်ကဝယ်ဆေးထိုးထားလို့ရှိရင်တော့မအဲ့ Omicron ကို Omicron ဝင်လို့ရှိရင်ကူးစက်မိလို့ Omicron ကိုယ်စီရောက်လာလို့ရှိရင်ရောဂါလက္ခဏာပြဖို့အခွင့်အရေးဥပမာပါလဲဆိုရင်မနှစ် dose ထိုးတာပဲကာဝေးဆေးနှစ် dose ထိုးတာလို့ရှိရင် Omicron ကိုကာဝေး Omicron ကိုကာဝေးနိုင်စွာ 0 to 20% ပဲရှိရဲဒါပေမဲ့ booster ထိုးထားရင်တော့ကိုယ်စီမှာဘယ်လောက်ထိကာဝေး protection ကဘယ်လောက်ပေးနိုင်လဲဆို 55 to 80% လောက်တော့ protection ပေးနိုင်တယ်ပေါ့နော်
မြန်မာနိုင်ငံဟာဖေဖော်ဝါရီလထဲမှာ Omicron မျိုးကွဲကြောင့်ဖြစ်မဲ့ COVID ကူးစက်မှုလိုင်းကိုကြိုတရားဝေရှိတာကြောင့်ကြိုတင်ပြင်ဆင်ထားနိုင်မှုအတွက်သတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
မြန်မာနိုင်ငံမှာအိုမီခရွန်လိုင်းသစ်ကိုသတိပြုဖို့ဒေါက်တာသန့်စောပြောပြခဲ့တာပါ။အခုတော့ဥကျော်စန်တာရဲ့မြန်မာရေးသုံးသက်ချက်ပါမြန်မာစစ်ကောင်စီအနေနဲ့သူတို့လုပ်ရက်တွေရက်ပြီးနောက်ပြန်ဆုတ်ဆရာအကြောင်းမတွေ့ရသလိုပြည်သူတွေကလည်းအာဏာသိမ်းတာကိုလက်ခံပြီးစစ်အုပ်ချုပ်ရေးအောက်ပြန်နေဖို့မရှိဘူးလို့ ICC ခေါ်နိုင်ငံတကာပဋိပက္ခလေးလိုက်အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းအကြံပေး Richard Horsey ကသုံးသက်ပါတယ်။ဒါဆိုရင်ဒီပြဿနာဟာဘယ်အချိန်ဘယ်အချိန်ကြီးမှအဆုံးသတ်မလဲဆိုတာ Horsey နဲ့ဥကျော်စန်တာဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ။
ဒါရင်းချက်ပြည့်စုံတာအထောက်အကူမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုစွန့်ချုံတုံ့ပြန်တာဘယ်ဘက်ကိုရွေ့နေပါလဲ
Well as we all know the situation remains very violent the regime is
ကျွန်တော်အားလုံးသိတဲ့အတိုင်းပါပဲအခြေအနေကတိတ်ကိုစိုးရွားနေစေဖြစ်ပါတယ်စစ်ကောင်စီကကြမ်းဖက်မှုမျိုးစုံကိုဆက်လုပ်နေပြီးတိုင်းပြည်ကိုထိန်းချုပ်ထားရန်လုပ်နေပါတယ်ဒါပေမဲ့ဒါကအလုံးမရှိဘူးဆိုတော့တွေ့နေရပါတယ်ခုခံတွန်းလှန်တဲ့အင်အားစုကလည်းတိတ်ကိုပြင်းထန်ခိုင်မာနေစေပါမြန်မာနိုင်ငံရဲ့တချို့စစ်ပွဲတွေမှာပုံမှန်ပြင်းထန်ပြီးတနင်္ဂနွေလုံးလိုလိုဆင်အာနာသိမ်းမှုကိုလက်ခံမှုငင်းဆန်နေကြတာပါဆိုတော့2022မှာလည်းအကြမ်းဖက်မှုတွေပုံမှန်တွေ့လာရအောင်မယ်လို့စိတ်မကောင်းစွာပဲထင်မြင်မိပါတယ်စစ်ကောင်စီဘက်ကလည်းနောက်ဆုံးမှာမဟုတ်သလိုခုခံရေးဘက်ကလည်းလုံးဝလျှော့ပေးလိမ့်မယ်မဟုတ်ပါဘူ
းဆိုတော့စစ်ကောင်စီအနေနဲ့သူတို့ရဲ့ထိန်းချုပ်မှုကိုခိုင်မာအောင်သူတို့ရဲ့အာနာတည်မြဲအောင်လုပ်နိုင်မယ့်အလားအလာကိုရှိပါရဲ့လားခင်ဗျာမြင်ရပါလား
I think it will be extremely difficult. I mean, we have to remember that successive regimes and governments have never been able to control the whole of the
world's population. So it's not much of a problem. It's not much of a problem. It's not much of a problem.သူတို့ပြင်တန်းသာဒေသနယ်မြေအများပြားမှာဒေသဆိုင်ရာလူမျိုးစုစစ်တပ်နဲ့အာဏာပိုင်ဆိုးမှုအောက်မှာရှိနေကြတာတွေ့ရမှာပါဒီကနေ့ထူးခြားတာကတော့ဗမာပြည်နေထိုင်တဲ့နယ်မြေဒေသတချို့ကိုလည်းစစ်ကောင်စီကမထိန်းချုပ်နိုင်တာတွေတွေ့လာရပါတယ်ဒါမျိုးဟာဆက်စုနှစ်တော်တော်များများမှာမတွေ့ခဲ့ရပါဘူးစစ်တပ်တွေလည်းဒီလိုသူတို့ဗမာလူမျိုးတွေကြားနယ်မြေသိမ်းပိုက်ခုခံမှုမျိုးနဲ့ကြုံရတာအတွေ့အကြုံတွေဖြစ်ပါတယ်တိုင်းပြည်ရဲ့အလဲဘိုဒေသကိုထိန်းချုပ်နိုင်မှုတိတ်ခက်ခဲလိမ့်မယ်လို့ထင်ပါတယ်ထပ်ပိုင်းဒေသတွေလည်းသူတို့လက်အောက်ကလွတ်မြောက်နေပါလိမ့်မယ်။ပြီးခဲ့တဲ့12လအတွင်းမှာစစ်ကောင်စီကထိန်းချုပ်ဖို့ကြိုးစားပေမဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတချို့နေရာတွေမှာခုခံရေးအင်အားစုတွေကလာရှေ့တိုးလာတာတွေ့ခဲ့ရပါတယ်။နောက်ပြီးချင်း၊ကယားစတဲ့တိုင်းရင်းသားဒေသတွေမှာလည်းစစ်တပ်ကလက်လွတ်လာတာတွေရှိခဲ့ပါတယ
်။အခြားတစ်ဖက်မှာခုခံတွန်းလှန်တဲ့တိုင်းရင်းသားအင်အားစုတွေမြန်မာပြည်မှာအင်အားစုတွေအကြမ်းမှာရောအရင်ကတည်းကပုံပြီးစီးလုံးညွတ်လာကြတယ်ဒီအခိုင်အမာလာတယ်လို့ပြောလို့ရမှာခင်ဗျာဘယ်လိုမြင်ပါလဲ
Well I think the coup and the military violence has united almost everyone in the country that they don't want to go back
ချက်ဖတ်မှုရအိုင်ဒီရဲ့လူတွေပြောချင်းစီကိုအားလုံးညှို့တော့လှုပ်ပေးလိုက်တယ်လို့ကျွန်တော်ထင်ပါတယ်စေုပ်ချုပ်ရေးအောက်ကိုဘယ်သူမှပြန်မသွားချင်ကြတော့ပါဘူးအခုအားလုံးကသဘောတူကြတယ်လို့ထင်ပါတယ်။တနည်းပြောရင်အရင်ကမဖြစ်နိုင်ခဲ့တဲ့ဗမာပြည်နဲ့တိုင်းရင်းသားတွေညီညွတ်မှုဟာအာဏာသိမ်းယူမှုစစ်တပ်ရဲ့ရက်စက်ချင်းချင်းမှုတွေကြောင့်အခုခါရရှိသွားပြီလို့ဆိုရမှာပါ။ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်အတွက်ကိုယ်လွယ်တဲ့အမြင်တွေအများကြီးရှိနေပါသေးတယ်။အပြိုင်ဆိုင်ယူဆတွေမျိုးမျိုးရှိနေပါသေးတယ်။ဖြစ်ရှင်းရမယ့်ပြဿနာတွေကလည်းအများအပြားရှိနေသေးပါ။ဒါကြောင့်ရှေ့မှာကြုံတွေ့လာမယ့်စိန်ခေါ်မှုတွေကိုလျှော့တွက်လို့မရပါဘူး။ဒါပေမဲ့ဒီနေ့ရရှိထားတဲ့ညီညွတ်မှုကတော့အရင်ကမရရှိခဲ့ဘူးတဲ့ညီညွတ်မှုမျိုးတော့ဟုတ်ပါလေ။
အဲဒီခုခံတွန်းလှန်ရေးအင်အားစုရဲ့အတွက်အဓိကစင်ခေါ်မှုကဘာလို့ထင်ပါသလဲလောလောဆယ်မှာ
Well, I think the biggest challenge will come after the success of the revolution because you know this resistance movement is very strong.
ဒီကစင်ကောမူရောတွန်လိုင်းအောင်မြင်ပြီးတဲ့နောက်မှာကြုံတွေ့ရမယ်လို့ထင်ပါတယ်တွန်လိုင်းကအရှိန်ဟုန်တိတ်ကြီးမားတဲ့အတွက်စစ်တပ်ရဲ့တိုင်းပြည်ပေါ်ထိန်းချုပ်မှုကိုလက်ခံလို့မရအောင်လုပ်နိုင်မှာတော့သိကြပါတယ်ဒါပေမဲ့စစ်တပ်ကိုဖယ်ရှားပြီးတိုင်းပြည်ကိုသူတို့ထိန်းချုပ်နိုင်မှုကတော့ပုံမှန်ခက်ခဲပါလိမ့်မယ်အောင်မြင်မှုရလာတဲ့ဆိုရင်တကယ်ခက်ခဲတဲ့အချိန်ကိုရောက်လာပါလိမ့်မယ်ဒါအနာဂတ်အတွက်ဆွေးနွေးရမယ့်အချိန်မှာခုခံတွန်လိုင်းအင်အားစုတွေကစုဝေးပြီးတိုင်းပြည်အတွက်စီလုံးညီညွတ်မှုပုံစံသစ်နိုင်ငံရေးလမ်းကြောင်းတစ်ခုချမှတ်ကြမှာဖြစ်ပါတယ်။ဒါတကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်လာပါလိမ့်မယ
်။ဒီနေရာမှာနိုင်ငံတကာအကြောင်းကိုလည်းဆက်ပြီးကျွန်တော်ပြောကြအောင်ပါရှင်။နိုင်ငံတကာအသိုင်းအဝိုင်းမှာဘာများအခက်အခဲရှိနေလို့ဒီကိစ္စကိုထိတိယောပါဝင်မဆောင်ရွက်နိုင်ကြတာလဲ။လူတိုင်းကနိုင်ငံတကာရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့အားမလို့အားမရဖြစ်နေတာကြားနေရပါတယ်။ဘယ်လိုသဘောပါလဲရှင်။
While you know, over the last year, the international community has been more or less missing in action. There has been very little focus, very little attention
ဒီရတဲ့မှာပဲနိုင်ငံတကာအသံဝင်ကငငယ်နေကဘာမှလုံးဆောင်တာမတွေ့ရအောင်အာရုံစုဆိုင်မှုအလေးထားမှုမတွေ့ရတာပါပဲအာဆီယံကကြိုးစားခဲ့ပါတယ်ဒါပေမဲ့အာဆီယံမှာအကန့်အသတ်တွေရှိပါတယ်ခုလလုံညွန်ကြီးကောင်စီတရုတ်နဲ့အနောက်နိုင်ငံကြီးတွေကလည်းဒီလောက်အရေးကြီးတဲ့ကိစ္စမှာအာဆီယံကိုပဲအားထားမျှော်လင့်နေကြပါတယ်ဒါနောက်နိုင်ငံတွေအနေနဲ့မြန်မာပြည်ထောင်စုတာပြသနေတယ်လို့ထင်ပါတယ် ပါလို့မှမသိဖြစ်နေတာဥစားပေးရမယ်တခြားကိစ္စတွေရှိနေတာလည်းပါမယ်ထင်ပါတယ်မြန်မာနိုင်ငံရရှိတဲ့အာယုံစုဆိုင်မှုအလေးထားမှုမရရှိခဲ့ပါဘူးတကယ်တော့ဒီပြဿနာကလူခွင့်ရေးချိုးဖောက်တဲ့ပြဿနာလောက်တာမဟုတ်ပါဘူးမြန်မာနိုင်ငံသားမကဒေသတွင်းနဲ့နိုင်ငံတကာလူညွန့်ရေးကိုပါရက်ခတ်နိုင်တဲ့ပြဿနာဖြစ်တဲ့အတွက်ပိုပြီးအလေးထားသင့်ကြပါတယ်မြန်မာနိုင်ငံဟာပထွေးရင်းနိုင်ငံရေးအနေထားရမဟာ
တယ်မြန်မာနိုင်ငံကိုသူတို့အောက်အောက်ကိုသွင်းနေတဲ့တစ်ဖက်ကနိုင်ငံတွေရှိလာတော့ကျန်တစ်ဖက်ကလည်းဒီကိစ္စဟာသူတို့အတွက်အရေးကြီးတယ်လို့စဉ်းစားမှဖြစ်ပါတယ်ဒါပေမဲ့အခုကြတော့အဲ့ဒါကိုလည်းပဲသူတို့တိတ်ပြီးတော့ခရီးမထားကြသလိုပဲဘာဖြစ်လို့လဲခင်ဗျာအဲ့ဒါ
Well, I think for many countries, you know, it's easy to ignore problems until they get worse. Even if you know your situation.
နိုင်ငံအများပြပြဿနာတွေအစိုးရမှလေးလူရှုထားခဲ့ကြလို့နောက်ပိုင်းမှာအခြေအနေတွေဟာပိုဆိုးလာတယ်ရှိခဲ့ပါတယ်။ရိုဟင်ဂျာပြဿနာမှာလည်းအစိုးရကတနည်းနဲ့မကင်တွယ်ခဲ့လို့နောက်ပိုင်းမှာပိုဆိုးလာခဲ့ပါတယ်။နောက်တစ်ခါအခြေအနေဆိုးနေပေမဲ့သူတို့မှာတခြားဦးစားပေးရမယ့်ပြဿနာတွေလည်းရှိလာနေတာပါ။ခုဆိုရင်လည်းပြဿနာနဲ့ရုန်းကန်နေရတာရှိပါတယ်။ဥရောပမှာလည်းယူကရိန်းပြဿနာကဦးစားပေးစရာဖြစ်လာပါတယ်။လောလောဆယ်အတွက်ဒါကြောင့်မြန်မာပြဿနာကအရေးကြီးနေတဲ့အတိုင်အောင်အာရုံစူးစမ်းမှုအလုံလောက်မရရှိနိုင်တယ်လို့ချက်ချင်းပြည်တယ်နိုင်မဲ့နီလန်လည်းသူတို့အနေနဲ့စဉ်းစားမရဖြစ်နေရန်တူပါတယ်။သိချင်းကုန်ပြီးအားစိုက်ထုတ်ရမယ့်အခြေအနေမျိုးဖြစ်နေတာလည်းတကြောင်ပါ။ဒါကြောင့်လည်းလစ်လူရှုထားသလိုဖြစ်နေပါတယ်။ဒါကြီးမားတဲ့မှားယွင်းမှုဆိုတော့နောက်မှတွေ့လာကြရပါလိမ့်မယ်။
So ASEAN ရဲ့အထုံးမှုကော ASEAN ရဲ့သဘောကိုကြည့်ရတာကောနှစ်ဖက်ကိုစည်းစပ်စည်းကျင်တဲ့ပြည်လည်မှုရရှိခြင်းတဲ့သဘောကိုတွေ့ရပါတယ်။တလောတုန်းကနိုလင်းခေစာဆိုရင်အနာခွက်ရေဆိုတာလူဖို့ပြောတယ်ဆိုပြီးတော့ဝေဖန်ဆုဖြတ်ခံရလို့သူကမနဲ့ညင်းကြရတာတွေ့ရပါတယ်။ဆိုတော့ reset အနေနဲ့ကောထင်ပါသလားနှစ်ဖက်စည်းစပ်ညီနိုင်မှုကိစ္စ power sharing ဆိုတာကိုထောင်းတော့ပေါ့လေ။သဘောမှအတူထိုင်ပြီးတော့စည်းစပ်ဆွေးနွေးဖို့အလားအလာကောရှိပါရဲ့လား။
The point is that right now there's no indication that the military regime is interested in talking.
ကုလလောဆယ်မှာတော့စစ်ကောင်စီအနေနဲ့တွေ့ဆုံစကားပြောရေးပေါ်စိတ်ဝင်စားမှုပြသတာလုံးဝမရှိပါဘူး။လောလောဆယ်မှာသူတို့ကပြစ်မဲ့ခတ်မဲ့အကြမ်းဖက်ပြီးအနိုင်ယူမဲ့ဆိုတာပဲစိတ်ဝင်စားနေပါတယ်။ဆွေးနွေးဖို့တကားဖွင့်ထားတာလုံးဝမတွေ့ရပါဘူး။တကယ်လို့သူတို့အရင်နေလာမယ်ဆိုရင်တော့ဒါချက်ချင်းပြောင်းလဲသွားပါလိမ့်မယ်။လက်ရှိမှာတော့မဖြစ်နိုင်သေးပါဘူး။ပြည်သူတွေဘက်ကလည်းတွစ်ဆုံဆွေးနွေးကိုလောလောဆယ်မလိုလားကြပါဘူးဒီချိန်ဆွေးနွေးစကားပြောရင်စစ်ကောင်စီအမျက်ထွက်မှာဖြစ်ပါတယ်စစ်ကောင်စီရဲ့လိုရည်တွေကိုကြည့်ရင်ဒါဆွေးနွေးစကားပြောဖို့ထိုက်တန်တဲ့ဘက် What if dialogue partner မဟုတ်ပါဘူးဆိုတော့နှစ်ဖက်စလုံးကတွစ်ဆုံဆွေးနွေးဖို့မလိုလားကြဘူးပြောစရာအကြောင်းအရာလည်းမရှိကြပါဘူးဒါပေမဲ့နောက်မှာတော့ပြောင်းလဲလာကြမှာပ
ါဒီတိုင်းသာဆိုရင်တော့မြန်မာနိုင်ငံရဲ့အခြေအနေကတော်တော်နဲ့ပြည်လည်မှုရရှိမဲ့အခြေအနေမဟုတ်တော့ပြည်သူတွေကတော့ဆက်လက်ပြီးတော့ဒုက္ခတွေကိုခါစီခံကြရမယ့်သဘော
That seems to be the most likely scenario. I find it difficult to believe that the military will just somehow give up on its efforts to
အများဆုံးဖြစ်နေတဲ့အခြေအနေပါစစ်တပ်ဘက်ကအာဏာရဖို့အတွက်လှုပ်ထလာလဲတိတ်ကိုလွန်ကျွန်နေပါပြီသူတို့ကိုကျိုးနဲ့အဖွဲ့အစည်းအချို့ကိုရှည်တန်းတင်လှုပ်လာနေကြတာပါမြန်မာပြည်သူတွေကလည်းဒါကိုလုံးဝလက်ခံမဲ့အနေထားမတွေ့ရပါဘူးဆိုတော့အကြမ်းဖက်မှုတွေရပ်ဆိုင်းသွားစရာမမြင်မိဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောချင်ပါတယ
်ဟိုနိုင်ငံတကာဖီအားဆိုလို့ကျွန်တော်ခုနောက်ဆုံးမေးလိုက်ပါစေနိုင်ငံတကာဖီအားရဲ့ထိရောက်မှုကိုခင်ဗျယုံကြည်ပါသလား1988နောက်ပိုင်းမှာနည်းနည်းဖြည့်ရောမှုရှိလာခဲ့တယ်။အဲ့ဒီနေရာမှာကောနိုင်ငံတကာဖီအားရဲ့အခန့်ကဏ္ဍကဘယ်လောက်ရှိခဲ့တယ်လို့ထင်ပါလဲ။အဲ့လိုထိရောက်မှုရှိခဲ့တယ်ဆိုရင်အခုကအဲ့လိုထိရောက်မှုမျိုးရှိလာနိုင်မှာမလား
။ I think the world today is very different from the world of 1980s or the 1990s. The rise of China, the rise of the region, the decline of the West, all of this means that There's a very different geopolitical situation.
ဒီနေ့ကဘာကြီးဟာ1988-1990ကျော်ကာလကနေအများကြီးကိုလွတ်သွားခဲ့ပါပြီ။တရုတ်နိုင်ငံအင်အားကြီးမလာတာအနောက်အုပ်စုအင်အားကျဆင်းလာတာအလုံးဟာပထဝီနိုင်ငံရဲ့အနေအထားကိုပြောင်းလဲစေခဲ့ပါတယ်။အထူးအဆုံးဖိအားပေးနိုင်မဲ့ဒေသတွင်းနိုင်ငံတွေသူသဖြင့်တရုတ်လိုနိုင်ငံတွေကလည်းတိတ်မတက်ကြွတော့အနောက်နိုင်ငံတွေအနေနဲ့တိတ်ထိရောက်မှုမရှိဖြစ်နေပါတယ်။ဒီချိန်ထဲမှာပဲအနောက်နိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံခြားရေးမူဝါဒမှာဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတာကိုမရှိမဖြစ်ထက်သွင်းကျင့်သုံးနေတာမျိုးမဟုတ်ပါဘူး။
အလံဝင်းနေတဲ့အာနာသိန်းအဆုံးသက်နေကုန်းကြောင်းဥကျော်စံသာပြောပြခဲ့တာပါအခုတော့ကိုရနိုင်ရဲ့ချမ်းမိုက်အားကစားကဏ္ဍပါတရုတ်နိုင်ငံဘီဂျင်းဆောင်းရာသီအိုလံပစ်ပွဲနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲချန်ပီယံအသစ်ထွက်လာတဲ့အကြောင်းတွေကိုကိုရနိုင်ကပြောပြထားပါတယ
်2020ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတော့တရုတ်နိုင်ငံဘီဂျင်းမြို့မှာဖေဖော်ဝါရီ4ရက်နေ့ကစတင်လိုက်ပါတယ်ပမ္ပွဲခန္ဓာကိုယ်တော့ဘေကျင်းမြို့ကအိုလံပစ်အားကစားခွင့်ကြီးမှာကျင်းပခဲ့ကြပြီးနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ဥလသမဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ဘဝချမ်းမာရေးဖွဲ့ချုပ် WHO ကြီးကဲဒေါက်တာတက်ဒရော့စ်အဒနွန်ဂဲဘရီယယ်စ်အပါအဝင်ရုရှားသမ္မတပူတင်နဲ့ကမ္ဘာနိုင်ငံတချို့ကနိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံရဲ့လူခွေချိုးဖောက်မှုမှတ်တမ်းတွေကြောင့်ဒီပမ္ပွဲခန္ဓာကိုမတက်ရောက်ဘဲသဘိမ့်မောက်ခဲ့ကြပါတယ်။မက္ကနက်ဒူဘရစ်တင်းအော်စတြေးလျနဲ့ကနေဒါနိုင်ငံတွေကတန်တမာရေးရသမိမောက်ခဲ့ကြပြီးတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့တရုတ်ဆိုရဘက်ကလူခွင့်ချိုးဖောက်မှုတွေကိုထပ်တလဲလဲကျူးလွန်ခဲ့တဲ့အပေါ်မှာသူတို့အနေနဲ့အလွန်ပဲစိုးရိမ်မိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဆောင်းအာသီအိုလံပစ်ပြိုင်ပွဲကိုပုံမှန်တက်လျက်ရှိတဲ့ဆွီဒင်နဲ့နော်ဝေးနိုင်ငံတွေကလည်းအခုနှစ်မှာမတက်သလိုဂျာမနီ၊အော်စတြေးလျ၊ဆွစ်ဇာလန်အပါအဝင်ဒန်မတ်၊နယ်သာလန်နဲ့အော်စတြေးလျနိုင်ငံတွေကလည်းဖွင့်ပွဲကိုမတက်ခဲ့ကြပါဘူး။အမေအိနိုင်ငံတွေကတော့တန်မာရေးရသပိတ်မောက်တာမဟုတ်ပဲ COVID-19 ကူးစက်မှုတွေကြောင့်မတက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်လူခွေတက်ကြွလှုပ်ရှားသူ IWW ကတော့အိုလံပစ်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့ရုရှားနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကောင်းဆောင်တွေကိုဝေဖန်လိုက်သလိုသပိတ်မောက်ခဲ့တဲ့နိုင်ငံတွေဟာလည်းအပေါ်ယံသာလှုပ်ပြီးတော့လက်တွေမှာအလေးနက်ထားလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒါပေမဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုထောက်ခံခဲ့တဲ့ပေါ်မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကကာကွယ်ပြောဆိုလိုက်ပြီးတော့ကမ္ဘာတဝန်းပြိပခါတွေဖြစ်နေချိန်မှာအခုလိုဘေကျင်းမှာအတူတကွလာရောက်စုဝေးကြတာဟာနိုင်ငံတွေအတွက်အရေးကြီးတယ်လို့ပြောလိုက်ပါတယ
် Indeed I think we need at this moment more than ever the message of unity and solidarity
ဒီချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့စည်းလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသဖို့အလိုအဆုံးအချိန်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဒါအိုလံပစ်ပြိုင်ပွဲကပေးတဲ့သတင်းစကားပါလူမျိုးရေးခွဲခြားမှုတွေလူမျိုးခြားကိုကြောက်တဲ့စိတ်တွေအများကြီးဝါဒတွေမွတ်စလင်မုန်းဒီရေးတွေအတော်များများထွက်ပေါ်လာနေချိန်မှာနိုင်ငံပေါင်းစုံလူမျိုးပေါင်းစုံကရှင်ချင်းမှုအစုံဘာသာပေါင်းစုံစုဝေးရောက်ရှိလာကြတာဒုနဲ့ဒုသီးခံနိုင်မှုအပြန်အလှန်လေးစားမှုကိုပြသတဲ့စိတ်ကောင်းတဲ့သတင်းစကားဖြစ်ပါတယ်ဒါကကျွန်တော်တို့ကမ္ဘာကြီးအတွက်အခုချိန်မှာလိုအပ်နေတာပါ
နိုင်ငံအိုလံပစ်ကော်မတီကတော့အားကစားနဲ့နိုင်ငံရေးကတသက်စီဖြစ်ပြီးမရောထွေးသင့်ဘူးလို့ဆိုပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှူးချုပ်အနေနဲ့ဘေကျင်းအိုလံပစ်ပြိုင်ပွဲကိုတက်ဖို့ကိစ္စကိုလက်ခံခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကလည်းပြောလိုက်ပါတယ်။ဘေကျင်းမြို့ဟာကုလဆောင်းအသည့်အိုလံပစ်ပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်ကမ္ဘာမှာနေရသည့်အိုလံပစ်ရောဆောင်းအသည့်အိုလံပစ်ပြိုင်ပွဲနှမျိုးစလုံးကိုပထမဆုံးကျင်းပတဲ့မြို့ဖြစ်သွားခဲ့ပါတယ်။ဆောင်းအာသီအိုလံပစ်ပြိုင်ပွဲကိုတော့1924ခုနှစ်ကပထမဆုံးအချိန်ကျင်းပခဲ့တာပါပြင်သစ်နိုင်ငံဂျာမနီမြို့မှာကျင်းပခဲ့တာဖြစ်ပါတယ်အခုချိန်ထိတော့ဒီပြိုင်ပွဲကိုဆွစ်ဇာလန်နိုင်ငံကစိတ်မော်ရစ်နဲ့အမေရိကန်ကလိတ်ပလက်စစ်မြို့တွေကပဲနှစ်ချိန်စီကျင်းပဖို့ပြီးတော့ဂျန်တဲ့မြို့တွေကတော့တစ်ချိန်စီပဲကျင်းပခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့အခုချိန်ထိဒီပြိုင်ပွဲကိုကမ္ဘာမြောက်ဖက်ချမ်းကဇီးနင်းတူတဲ့နိုင်ငံတွေမှာပဲကျင်းပခဲ့တာဖြစ်ပါတယ်ဒါမှလည်းအခုနောက်ပိုင်းမှာတော့ဥရူရာသီပြောင်းလဲမှုတွေကြောင့်ပုံမှန်စီးနင်းတွေထူထပ်တဲ့နေရာတွေမှာစီးနင်းတွေမကျတာတွေဖြစ်လာနေပြီးအခုဒီကြိမ်ဘေကျင်းဆောင်းအာသီအိုလံပစ်မှာလည်းစီးနင်းတွေအကျနည်းလာတာကြောင့်နင်းအတူတွေနဲ့အစားထိုးပြီးတော့လှုပ်ရတာတွေရှိလာခဲ့ပါတယ်။ဘေကျင်းဆောင်းအာသီအိုလံပစ်ပြိုင်ပွဲမှာအားကစားနည်း15မျိုးပါဝင်ပြီးတော့ဝင်ပြိုင်တဲ့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်းက90နိုင်ငံရှိပါတယ်ခင်ဗျာ။ ဘောလုံးသတင်းတွေဘက်မှာတော့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာစီနီဂေါအသင်းကပူးဆွဲသွားပါတယ်အာဖရိကနိုင်ငံများဖလားဘောလုံးဖိုင်နယ်ကိုကင်မရွန်နိုင်ငံမှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာစီနီဂေါကအီဂျစ်ကိုပယ်နယ်တီနဲ့နိုင်ပြီးတော့ပိုဆွဲသွားတာပါဒီပွဲမှာနှစ်သင်းစလုံးတိုက်ဆက်ဖွင့်ကစားတာကြောင့်ဂိုးသွင်းခွင့်နဲ့အများပြားရပြီးတော့ပွဲကကြီးကောင်းခဲ့ပါတယ်အဲဒါပေမဲ့ဂိုးသမားတွေလက်စွမ်းပြကာကွယ်သွားခဲ့လို့နှစ်သင်းစလုံးဂိုးမရခဲ့ကြပါဘူးဘလောက်တောင်လက်စွမ်းပြခဲ့ကြလဲဆိုတော့ပွဲစပြီး3မိနစ်မှာစီနီဂေါပယ်နယ်တီရတာကိုလူတိုက်စင်မှုမာနေကန်သွင်းခဲ့ပေမဲ့အီဂျစ်ဂိုးသမားကကာကွယ်ခဲ့ပါတယ်။ဒီလိုနဲ့နှစ်သင်းလုံးဂိုးမရဘဲနောက်ဆုံးမှာပယ်နယ်တီနဲ့အဆုံးဖြတ်ကစားခဲ့ရပါတယ်။ပယ်နယ်တီကန်ကြတဲ့အခါမှာတော့ပွဲစမှာပယ်နယ်တီလွဲခဲ့တဲ့မာနေကဒီချိန်မှာတော့စီနီဂေါအတွက်အဆုံးဖြတ်ပယ်နယ်တီကိုဝင်အောင်သွင်းပြီးတော့နောက်ဆုံးမှာစီနီဂေါကလီဂိုနူဂိုနဲ့နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။ဒါဟာစီနီဂေါအတွက်တော့အာဖရိကနိုင်ငံများဖလားကိုပထမဆုံးအကြိမ်ပိုဆွဲရလည်းဖြစ်ပါတယ်။အခုလိုအာဖရိကဖလားကိုရလိုက်တာနဲ့ပတ်သက်ပြီးစီနီဂေါနီးပြအာလျူစီစီကတော့
ဘာမှမကွန်ပလီကေမဲအနာဂျမေအဘန်ဒိုန
ီ။ရန်ကျေစုတင်ပါတယ်။အခုလိုချန်ပီယံဖြစ်ဖို့အချိန်တော်ကြာဆောင်ခဲ့ရပြီးခက်လဲခက်ခဲပါလေ။တခါတည်းမှာတကယ်ကိုခက်ခက်ခဲနဲ့ရှုပ်ထွေးပါလေ။ဒါပေမဲ့ကျွန်တော်တို့ဘယ်တော့မှမရှုံးမပေးခဲ့ပါဘူး။ဒီပွဲကလည်းခက်ကိုခက်ပါလေ။ပွဲအစပိုင်းမှာတော်တော်လေးခက်ပါလေ။ပယ်နယ်တီရခဲ့ပေမဲ့ကျွန်တော်တို့မဝင်ခဲ့သလိုနောက်ထပ်လည်းဂိုးသွင်းခွင့်ညီရခဲ့ပါတယ်။ဒါပေမဲ့ကံမကောင်းကျင်တော့ကျွန်တော်တို့ဓာတ်တွေကိုဂိုးဝင်အောင်မသွင်းနိုင်ခဲ့ပါဘူး။ဒုတိယပိုင်းမှာတော့ပွဲကနှစ်သင်းစလုံးဂိုးမသွင်းနိုင်ပဲချိန်ကြီးနေပါလေ။ဒါပေမဲ့ကျွန်တော်တို့ကစားသမားတွေလုံးဝရှုံးမပေးခဲ့ပါဘူး။ဒါကသူတို့မျိုးဆက်ရဲ့စိတ်ဓာတ်ပြင်းထန်ပုံကိုပြသတာပါ။ဒီပွဲနိုင်လို့ကျွန်တော်ရန်ဝမ်းသာပါလေ။ဒီဖလားကစင်နီဂေါပြည်သူတွေအတွက်ပါ။တကယ်ကိုစင်နီဂေါပြည်သူတွေအတွက်ကြီးရွယ်ပါလေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လွတ်လပ်ရေးရပြီးကလေးကအခုလိုချန်ပီယံဖြစ်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့ဒီနေ့တော့ကျွန်တော်တို့အသင်းရဲ့အင်ကြီးမှကျယ်တပွင့်ကိုထိုးနိုင်ခဲ့ပါပြီ
။စီနီဂေါတိုက်စစ်မှုမှာနေ့ကတော့အခုလိုအာဖရိကဖလားကိုအနိုင်ရလိုက်တဲ့အတွက်အယံဂုံယူပြီးတော့ဒီနေ့ဟာလဲသူ့ဘဝမှာအပျော်ရွှင်ရာဆုံးနဲ့အကောင်းဆုံးနေ့တစ်နေ့ဖြစ်ကြောင်းသူ့အနေနဲ့ဥရောပချန်ပီယံစ်ဖလားနဲ့ချားစုဖလားတွေရခဲ့ဘူးပေမဲ့ဒါကတော့သူ့အတွက်အထူးခြားဆုံးနဲ့ပို့ပြီးတော့အရေးကြီးတဲ့စုဖလားဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်။အခုလိုစီနီဂေါအသင်းပိုဆွဲသွားတဲ့အတွက်စီနီဂေါနိုင်ငံမြို့တော်ဒါကာမှာလည်းစီနီဂေါပြည်သူတွေဟာအကြီးအကျယ်အောင်ပွဲခံခဲ့ကြသလိုပြည်ထောင်နိုင်ငံမှာရှိတဲ့စီနီဂေါပြည်သက်တွေဟာလည်းဖရက်စ်မြို့ကလမ်းတွေပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်။စီနီဂေါအသင်းဟာတနင်္လာနေ့ကတော့စီနီဂေါနိုင်ငံမြို့တော်ဒါကာကိုပြန်ရောက်သွားခဲ့ပြီးတော့သူတို့ကတော့စီနီဂေါသမရအပါအဝင်စီနီဂေါပြည်သူတွေကသူရဲကောင်းတွေလို့အကြီးအကျယ်ဂုဏ်ပြုပူဇော်ခဲ့ကြပါတယ်ခင်ဗျာ။
ကိုရနေအားကစားကဏ္ဍကိုနားဆင်ကြရတာပါအပတ်စဉ်ကဏ္ဍတွေအပီမှာတော့ VOA American တန်ရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တန့်ရောက်တဲ့ရင်ချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ် American နိုင်ငံကြီးဝန်ကြီး Anthony Blinken ဟာကွတ်လွတ်ခွာတဲ့ Australia, Japan, India American လေးနိုင်ငံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် Australia နိုင်ငံ Melbourne မြို့ကိုရောက်ရှိသွားပါပြီသမ္မတဘိုင်ဒန်အစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြောင်းဒီလေးနိုင်ငံတွေ့ဆုံဆွေးနွေးမှုဟာဒေသရင်းနိုင်ငံတွေကပြည်သူတွေအတွက်သာမကပဲတစ်ကမ္ဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်တယ်လို့ဩစတြေးလျနိုင်ငံကိုအသွားသူနဲ့လိုက်ပါတဲ့သတင်းတော်တွေကိုလန်ခူလတ်မှာဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကပဲရုရှားယူကရိန်းပဋိပက္ခကိုတန်တမာရေးရဖြည့်ရှင်းရေးဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးဘလင်ကန်ဟာမကြာခင်ရပိုင်းတွေအတွင်းမှာလည်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံကြီးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။တစ်ချိန်တည်းမှာယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်သိမ်းပိုက်မဲ့အရေးကရှောင်ရှားနိုင်ဖို့ဥရောပနိုင်ငံတွေရဲ့တန်တမာရေးနိဒတ်ရကြိုးပမ်းအားထုတ်မှုတွေအလုပ်ဖြစ်ပေမဲ့အချိန်နဲ့တင်းမာနေစေပဲလို့ယူကရိန်းနိုင်ငံကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကြီးဝန်ကြီးဒီမီထရီကိုလီဘာကအခြေအနေတွေတင်းမာနေစေဖြစ်ပါတယ်ဒါပေမဲ့ထိမ့်သိမ့်နိုင်တဲ့အနေအထားမှရှိပါတယ်လို့ဆိုပါတယ်သံတမန်ရေးနိလန့်ရကြိုးပမ်းမှုတွေဟာတင်းမာမှုတွေကိုစရော့ကျစေပါတယ်လို့လည်းသူကရှင်းပြခဲ့ပါတယ်ခင်ဗျာဗိုလ်ရုညအတွက်သတင်းပတ်စင်တွေဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမမစိုက်ပန်းစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရွှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.